Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။ကျွန်မနှောင်းလောက်ပါ။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုတာကိုပါတီဥက္ကဋ္ဌအတောင်ဆန်းစုကြည်ကအရေးအမွေပြောသွားပါရယ်။မြမရွေးကောက်ပွဲဟာတနင်္ဂနွေအတိုင်းတာနဲ့ဆိုရင်ညင်ငင်းချက်ချင်းဖြီးဆုံးသွားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်။တိုင်းနာဒေတာတွေမှာတော့ဂျိုတင်မဲရီနဲ့ပတ်သက်လို့အငင်းပွားစရာတွေဖြစ်နေပါရယ်။ဒီလိုရွေးကောက်ပွဲနောက်ဆုံးရသတင်းတွေကိုမှတ်အင်ကျင်းနိုင်တဲ့အတူတင်ပြသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီကနေ့မှာတော့ဒီမနေ့တုန်းကကျင်းပပြည်စီခဲ့တဲ့ရွေးကောက်ပွဲကနေရလဒ်တချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစတင်ထုတ်ပြန်ကြေညာပေးနေတဲ့အကြောင်းကြားရဖို့ရှိတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရောရွေးကောက်ပွဲကနေဦးရလဒ်တွေနဲ့ပတ်သက်လို့ပါရီပြောထားပါလေ
။ဒီအော်ဒီတိုင်းအင်တာကြီးလက်ဝေးတိုင်းစကိုင်းတိုင်းအဲ့ဒီနေရာတွေညာနုံးပြည်ဒီဘက်လောက်နိုင်မနေ့တိုင်းမှာ3နေရာလောက်ရှုံးတယ်
NLD ပြောခွင့်ရတူဦးဖြစ်တဲ့ဦးဝင်းထိန်ပါရှင်။ကနဦးမဲရလက်တွေအရ NLD ပါတီကနယ်မြေအများစုမှာအနိုင်ရနေတဲ့ဆိုတဲ့ဒီနောက်ဆုံးရအခြေအနေတွေကိုပြောပြပေးဖို့ရှိတယ်လို့ရွေးကောက်ပွဲရလက်ကနေမဲဆန္ဒရှင်ပြည်သူတွေဘာရီကိုမျှော်လင့်နေကြနေတယ်လဲဆိုတာကိုလည်းစက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အခုတော့ဒီရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးကြပါမယ်ရှင
်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုတာကိုပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ကအရေးအမွေပြောသွားပေမဲ့လည်းတရားဝင်ရလဒ်တွေမထက်သေးတာကြောင့်အတိအကျတော့ပြောမသွားပါဘူး။ဒါအပြင်အရေးနှိမ်သူတွေကိုဂုဏ်ပြုတင်ကြောင်းပြောသွားသလိုအနိုင်ရသူတွေကိုလည်းသတိပေးစကားပြောကြားသွားပါတယ်။ဒီကနေ့မနေ့ပိုင်းက NLD ရုံးချုပ်မှာတောင်ဆန်းစုကြည်ကထောက်ခံသူတွေကိုစကားပြောခဲ့တာပါ။ရွေးကောက်ပွဲရလဒ်တချို့ကိုဒီကနေ့ညနေမိုက်ပါမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာသွားပါတယ်။တရားဝင်မဲရလဒ်တွေအတိအကျထွက်မလာသေးပေမဲ့လည်း NLD ပါတီကနေရာအများပြားမှာအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်ရှင်
။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ငြိမ်ငြိမ်ချမ်းချမ်းပြီးဆုံးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ကပြောပါတယ်။တနိုင်ငံလုံးမဲယုံပေါင်း 4,000 ကျော်မှာအယောင်ဆောင်မဲပေးတာ၄မှု၊မဲလက်မှတ်မှားပေးတာ14မှု၊မဲယုံမှုလက်မှတ်မပါတာ3မှု၊တရားမဝင်မဲဆွဲတာ12မှု၊အခြားဖြစ်စဉ်15မှုရှိတာမို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ဒီလိုဖြစ်စဉ်ပေါင်းဟာရာခိုင်နှုန်းအရ 3.119 ရာခိုင်နှုန်းပဲရှိပြီးမဲယုံ 1,000 မှာဖြစ်စဉ်တစ်ကြိမ်ပဲရှိတဲ့သဘောဖြစ်တယ်လို့ဥတီကဒီကနေ့နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှပြောပါရယ်။တဆက်ထဲမှာပဲရွေးကောက်ပွဲရလဒ်တချို့ကိုဥတီကအတည်ပြုကြေညာပါရယ်။ဒီကြေညာချက်အရရန်ကုန်တိုင်းအတွင်းမြို့နယ်12ခုကပြည်သူ့လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအားလုံးအနိုင်ရထားပါရယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရွေးကောက်ပွဲရလဒ်၄ခုမှာတော့ NLD က3နေရာနဲ့ပြည်ထောင်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2နေရာအနိုင်ရထားတာပါ။နိုင်ငံတော်ဝေးလံခေါင်ဖျားတဲ့ဒေသတွေအပါအဝင်မဲယုံအသီးသီးကမဲရလဒ်တွေဝင်လာနေဆဲရှိပြီးရွေးကောက်ပွဲရလဒ်တွေကိုနေ့စဉ်ထုတ်ပြန်ကြေညာမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောထားပါဗျ။ဒီတော့တွေ့မှာပဲမဲဆန္ဒနယ်တချို့မှာဂျိုတင်မဲရီနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေကကန့်ကွက်တာတွေရှိနေပါဗျ။ကျော်တင်မဲရီအတွက်များလွန်းတာမဲရီအားလုံးကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ကြီးပွဲဖြစ်နေတာတွေကြောင့်တန်တရားဖြစ်စရာတွေရှိတဲ့အတွက်အခုလိုတိုင်ကြတာလို့တိုင်ကြတဲ့နိုင်ငံရေးပါတီတွေကထုတ်ပြန်ထားပါတယ်ရှင်
။မဲဆန္ဒရှင်ပေါင်း2,000နီးပါးရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မှာမဲရီအတွက်ချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီတွေကအမဲအစားစီရရှိနေပြီးကျော်တင်မဲရီကိုထက်တွင်းရေတွက်လိုက်ချိန်မှာတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်အသီးသီးမှာမဲ2,000ကျော်လောက်နဲ့အစားစီရသွားခဲ့ပါတယ်။လာရှိုးမြို့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကိုပြည်ခိုင်ပြိုးပါတီတခုထဲကိုပဲပေးထားတဲ့ကျူတင်မဲတွေရောက်ရှိလာတဲ့အတွက် NLD နဲ့ SNLD ပါတီကကျူတင်မဲနဲ့ပတ်သက်ပြီးတော့ကန့်ကွက်ထားတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ရခိုင်မျိုးသားပါတီကတနင်္ဂနွေလုံးအတိုင်းအတာနဲ့89နေရာမှာဝင်ရောက်ရှင်ပြန်ရမှာ55နေရာအထိအနိုင်ရရှိနေတယ်လို့ရန်ကုန်တိုင်းကရခိုင်တိုင်းရင်းသားရဲဝန်ကြီးကပြောပါတယ်။ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဦးဝေတာအောင်ကမင်းပြမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်တဲ့အမျိုးသားလွတ်တော်ကအပြတ်အသတ်နိုင်ရပေမဲ့လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူဝင်ရောက်ရှင်ပြိုင်တဲ့မှန်အောင်မဲဆန္ဒနယ်မှာတော့ရှုံးနေသွားပါတယ်။ကချင်ပြည်နယ်ဘက်မှာတော့မြို့နယ်16မြို့နယ်ထဲက9မြို့နယ်ရဲ့ရွေးကောက်ပွဲရလဒ်တွေကိုဒီကနေ့ကြေညာပေးနိုင်မယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကဆိုပါတယ်။ တချို့မြို့နယ်တွေကတော့သွားရိတ်လာရိတ်ခက်ခဲကြောင်းမဲပုံးတွေတည်ယူဖို့အတွက်သတင်းပတ်နဲ့ချီအချိန်ယူရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကဆိုပါတယ်။ကချင်ပြည်နယ်ရင်းကမြို့နယ်ပေါင်း18မြို့နယ်တို့မှာမနေ့ကရွေးကောက်ပွဲတွေအေးအေးချမ်းချမ်းကျင်းပနိုင်ခဲ့ပေမဲ့မချမ်းဘော၊ဆွန်ဘရာဘုံ၊ခေါလန်ဖူး၊ဝိုင်းမော၊ချီပွေ၊ဆော့လော၊အင်ဂျန်ယန၊တနိုင်း၊မိုးမောက်၊မန်စီနဲ့ရွှေကူမြို့နယ်တို့ကတချို့မဲဆန္ဒနယ်တွေမှာတော့နေမြေအနေထားကြောင့်ရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ခြင်းမရှိပါဘူး။ကျိုတင်မဲရီနဲ့ပတ်သက်ပြီးကချင်ပြည်နယ်မြစ်ကြီးနားရှမ်းပြည်နယ်တောင်ကြီးနဲ့ကယားပြည်နယ်လွိုက်ကော်မြို့တွေမှာလည်းအငင်းပွားမှုတွေဆက်လက်ဖြစ်ပွားနေပါရဲ့ရှင်
။ချက်ခိုင်ဖွံ့ဖြိုးရေးပါတီပူတွဲဥက္ကဋ္ဌဦးထေဦးကသူဝင်ရောက်ရှင်ပြိုင်နဲ့ AR တိုင်းဟင်းဒရာမဲဆန္ဒနယ်မြေမှာပြိုင်ဘက်တော်ဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ကအနိုင်ရခဲ့တယ်လို့တနင်္လာနေ့ကဝန်ခံပြောကြားလိုက်ပါတယ်။25နှစ်တာကာလအတွင်းပထမဆုံးချိန်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့လက်ခံမှာဖြစ်တယ်လို့လည်းဦးထေဦးကပြောပါရယ်။ဒါပေမဲ့လည်းရွေးကောက်ပွဲနောက်ဆုံးရလဒ်ကိုအသေးချာမသိသေးဘူးလို့သူကဆိုပါရယ်။ရွေးကောက်ပွဲမှာသူတို့ဘာကြောင့်ရှုံးရတယ်လဲဆိုတဲ့အကြောင်းရင်းတွေကိုရှာဖွေရမှာဖြစ်တယ်လို့လည်းလက်ရှိသမရဦးသိန်းစိန်နဲ့ရင်းနှီးမှုရှိတဲ့ဦးထေဦးကပြောပါရယ်။သူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ဟင်းဒရာမှာသူရှုံးနေခဲ့တာကိုအံ့ဩမိတယ်လို့ဆိုပါရယ်။ဧရာဝတီမြို့ဝကျွန်းပေါ်ဒေသဟာသူတို့ကိုကျေးလက်တောင်သူတွေထောက်ခံတဲ့အမာခံနယ်မြေလို့ USDP ကသတ်မှတ်ထားတာပါ။ဧရာဝတီတိုင်းဒေသဖွံ့ဖြိုးရေးကိုဆောင်ရွက်ပေးနိုင်ခဲ့တဲ့ USDP အနေနဲ့လူထုရဲ့ထောက်ခံမှုအများပြားကိုရလိမ့်မယ်လို့မျှော်လင့်ထားတာကြောင့်အခုလိုရွေးကောက်ပွဲမှာရှုံးလိမ့်မယ်ဆိုတာထင်မထားခဲ့ဘူးလို့ဦးထေဦးကပြောပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးမြန်မာပိုင်းစီစဉ်ကနေတင်းလာနေညဖက်တင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။25နှစ်အတွင်းပထမဆုံးလွတ်လပ်တဲ့ထွေထွေရွေးကောက်ပွဲကြီးမနေ့ကပဲပြီးဆုံးသွားပါပြီ။လွတ်တော်အတွင်းဘသူတွေရောက်လာကြမလဲဆိုတာကတော့ပြောဖို့အချိန်စောနေပါသေးတယ်။မဲရလတ်တွေဒီကနေ့မှဆက်တိုက်ဆိုသလိုထွက်လာနေပြီမဲ့လို့မနေ့ဖြန်အင်္ဂါနေ့မတိုင်ခင်ထိတော့အဖြူမဲတဲကွဲအောင်မှမဟုတ်ပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရာအများစုမှာနိုင်လိမ့်မယ်လို့ခန့်မှန်းရပါရယ်။ခုချိန်မှာဆိုရင်မဲရလတ်တွေအတိမပြတ်သေးပေမဲ့ဘလို့အဖြေထွက်လာမယ်ဆိုတာအများပြည်သူကခံမှန်းကြည့်လို့ရပါလိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကဒီကနေ့မနက်မှာပဲ NLD အဖွဲ့ရုံချုပ်ရှိမှလူထုကိုယုံကြည်ချက်အပြည့်နဲ့ပြောဆိုသွားပါတယ်။ဘလို့ပဲအဖြေထွက်ထွက်မြန်မာနိုင်ငံရဲ့အခြေအနေကတော့လာမယ့်ကာလတွေအတွင်းမသေးချာမရေရာဖြစ်နေပါသေးတယ်။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဒေါအောင်ဆန်းစုကြည်တမရဖြစ်မလာနိုင်ပါဘူး။NLD နဲ့တခြားပါတီတို့အနေနဲ့ကတော့လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အာဏာကိုခွဲဝေယူဖို့ဆွေးနွေးညှိနှိုင်းဖို့လိုပါလိမ့်မယ်။မြန်မာပြည်ရင်းကမဲဆန္ဒရှင်အတော်များများကလည်းရွေးကောက်ပွဲနောက်ဆုံးမဲရလတ်တွေကို Facebook လူမှုကွန်ရက်စာမျက်နှာတွေကသင့်စိတ်လှုပ်ရှားစွာနဲ့စောင့်မျှော်ကြည့်ရှုနေကြတာပါ။ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကိုယ်စားလှယ်တွေဟာလွှတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုရွေးကောက်ခံဖို့မလိုပဲဒီအတိုင်းရယူထားတာပါ။ဒါကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိအာဏာရပါတီရဲ့အမတ်နေရာ3ပုံ2ပုံနိုင်ဖို့လိုပါတယ်။ဒါမှရသူ့ရဲ့တမရကိုရွေးကောက်နိုင်မှလည်းဖြစ်ပါတယ်။ရွေးကောက်ပွဲကာလအတွင်းရွေးကောက်ပွဲဆိုင်ရာပြည်မှုနဲ့ထင်ရှားတဲ့အဖြစ်အပျက်တွေ48မူရာရှိခဲ့ပါတယ်။ရန်ကုန်တိုင်းကမြို့နယ်ဆန်တခုရဲ့မဲရလတ်ကိုတရားဝင်ကြေညာသွားရမှာတော့နေရာအများစုမှာ NLD ပါတီကအနိုင်ရနေပါတယ်ရှင်။
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့တမိုင်းဝင်ရွေးကောက်ပွဲကိုအတူတကွအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်မြန်မာပြည်သူလူထုနဲ့နိုင်ငံတွင်းကအဖွဲ့အစည်းတွေအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ယူဝမ်းမြောက်မိပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။နိုင်ငံတွင်းတန်းနဲ့ချီတဲ့ပြည်သူလူထုဟာဒီမိုကရေစီစနစ်စီကိုပုံမနှိဆက်စေဖို့ခြေလှမ်းတလှမ်းလှမ်းလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။အခြားနိုင်ငံတကာနဲ့ပြည်တွင်းကရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေနဲ့အတူရွေးကောက်ပွဲဖြစ်စဉ်တွေနဲ့မဲရီတွက်မှုကိုလည်းစောင့်ကြည့်နေမယ်လို့သူ့ရဲ့ကြေညာချက်မှာရေးသားထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်းမတ်ကြီးစမန်သာပါဝါကလည်းမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့လမ်းကြောင်းအတွက်အရေးပါတဲ့ငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်တစ်ခုတည်ဆောက်ဖို့ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြတဲ့အတွက်လည်းမနေ့ကကြေညာချက်ထုတ်ချီးကျူးလိုက်ပါတယ်။လူခွေရည်နဲ့ပတ်သက်လို့လာမယ့်အစိုးရအသည့်အနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားဖို့စမန်သာပါဝါကတောင်းဆိုသွားတယ်လို့လူခွေရည်ကော်မရှင်ကိုမြန်မာနိုင်ငံမှာရုံးခန်းဖွင့်ဖို့ ပြန်ပြီးတောင်းဆိုလိုက်ပါတယ်သမရဩဘားမမြန်မာပြည်ကို2012ခုနှစ်မှာလာရောက်ခဲ့တော့ကလူခွင့်ရေးကော်မရှင်ရုံးကိုမြန်မာနိုင်ငံမှာဖွင့်လှစ်ဖို့သဘောတူထားခဲ့တာပါမြန်မာလူထုကြီးဟာကြီးမားတဲ့လှုပ်ဆောင်ချက်တွေနဲ့အနစ်နာခံဆွတ်လွတ်မှုတွေကိုကြော်ဖြတ်ခဲ့ကြကြောင်းမြန်မာလူထုအားလုံးသူတို့ရဲ့ဒီမိုကရေစီနည်းလမ်းကျလွတ်လပ်ခွင့်တွေနဲ့လူခွင့်ရေးကိုအပြည့်အဝနဲ့လွတ်လပ်စွာကျင့်သုံးနိုင်မယ့်နေ့ကိုစောင့်မျှော်နေပြီးဒီလမ်းကြောင်းမှာအတူတကွရပ်တည်သွားပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကပြောထားပါတယ်ရှင်
Direct from Washington, the voice of America, VOA. ရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မဲ့အင်ဂျင်နီယာတို့ကကြီးညာပေးခဲ့ကြတာပါရှင်။ဒီကနေ့ကျမတို့ရဲ့အစီအစဉ်တွေမှာတော့ဒီမနေ့တုန်းကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲကနေကနဦးအစ်စ်မဲရလက်တွေနဲ့ပတ်သက်လို့နောက်ဆုံးရသတင်းတွေနောက်သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုအထူးထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးကတော့ဒီတရားဝင်အားလုံးမကြင်ညာရသေးတဲ့ကနဦးရွေးကောက်ပွဲရလက်တွေအပေါ်မှာ NLD ဘက်ကဘယ်လိုယူဆထားသလဲဆိုတာကြည့်အောင်ပါ။တနိုင်ငံလုံးရွေးကောက်ပွဲရလက်တွေကိုကော်မရှင်ကကြင်ညာနိုင်ခြင်းမရှိသေးပေမဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့တိုင်းနယ်ပြည်နယ်ရုံးတွေကတဆင့်တနိုင်ငံလုံးမဲယုံတီတီကစုဆောင်းကောက်ယူရတဲ့ဆင်းအရာဆိုရင်တော့ NLD ဟာအနည်းဆုံး80ရာခိုင်နှုန်းအနိုင်ရရှိထားပြီလို့သိရပါဗျ။ရန်ကုန်မြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုသားညိုကသတင်းပေးပို့ထားပါရရှင်။
ဒါကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးရုံးရှိမှာသူ့ကိုထောက်ခံတဲ့ဒီလူလူပြည်သက်တွေစုဝေးနေကြတာတွေ့ရတာဖြစ်ပါတယ်။အဲ့တော့ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်ထဲမှာဆိုလို့ရှိရင်ဒီမီဒီယာစင်တာတွေတော့ဒီသူတို့လူကြီးပိုင်းတွေအကုန်လုံးရုံးထိုင်ပါတယ်ရုံးထိုင်ပြီးတော့တက်နိုင်ငံလုံးကနေပြီးတော့သူတို့ရရှိတဲ့ဒီအောင်နိုင်ရဲ့အချက်လက်တွေကိုစုဆောင်းပြီးတော့လူထုကိုထုတ်ပြန်ပေးဖို့အတွက်ဆောင်ရွက်နေတယ်လို့သိရပါတယ်။ဆိုတော့တာဝန်ရှိသူတူကိုမေးကြည့်ရသလောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိရထားတဲ့အခြေအနေရကိုဒီအောင်နိုင်တဲ့အနေအထားကတက်နိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်80ရာခိုင်နှုန်းကျော်80ရာခိုင်နှုန်းဒီအထီးကိုသူတို့အောင်နိုင်ထားပြီလို့သိရပါတယ်
။ဒီဖက်ချုပ်ဆရာမေရ2016
မြို့သားဒီမိုကရေစီဖက်ချုပ်အနေနဲ့သက်ဆိုင်ရာတိုင်းနယ်ပြည်နယ်လိုက်ရရှိထားတဲ့သူတို့မဲဆင်းတွေကိုပြည်သာပြုစုနေတာဖြစ်ပါတယ်။ပြောစစ်ရွေးကောက်ပွဲကော်မရှင်ကရန်ကုန်တိုင်းအတွင်းကရှိတဲ့မြို့နယ်အချို့ကမဲနိုင်ခြင်းကိုသာဒီကနေ့ကြေညာခဲ့ပေမဲ့အမျိုးသားဒီမိုကရေစီဖက်ချုပ်ကတော့တိုင်းနယ်ပြည်နယ်အတော်များများမှာရှိတဲ့မဲယုံလိုက်အနိုင်ရှင်တွေကိုရရှိပြုစုထားပြီးဖြစ်ပါတယ်။အငင်းပွားပွဲဖြစ်နေတဲ့နေရာတွေသူစစ်ပြီးကြိုတင်မဲ့ကိစ္စတွေကြောင့်ကော်မရှင်ကိုစောတကတက်ထားတဲ့မြို့နယ်3-4မြို့နယ်ရှိနေပြီးတော့အချို့ဝေးလံခေါင်တည်တဲ့ရက်ကမဲယုံတွေကဆင်းတွေကိုရရှိဖို့အတွက်စောင့်ဆိုင်းနေရဆဲရှိပါတယ်။ရရှိထားတဲ့မဲဆင်းအနိုင်တွေအရဆိုရင်တော့သူတို့အနေနဲ့အနည်းဆုံး80ရာခိုင်နှုန်းကျော်အနိုင်ရရှိထားပြီးဖြစ်တယ်လို့ NLD ခေါင်းဆောင်သူကပြောပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးချုပ်ရှိကိုလည်းစီဝေးခဲ့တဲ့လူလူပြည်သက်ကိုလည်း NLD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကဒီကနေ့မနေ့ပိုင်းကမေကွန်းတူပြောပါတယ်။လူလူရဲ့ထောက်ခံမှုကိုကျေးဇူးတင်တဲ့အကြောင်းနဲ့ဒီအောင်မြင်မှုဟာ NLD အတွက်တည်းမဟုတ်ဘဲတိုင်းနိုင်ငံလုံးအတွက်ဖြစ်စီရမယ်လို့ဒေါက်တာဆန်းစုကြည်ကပြောပြသွားပါတယ်။ဒီအောင်မြင်မှုဟာ
တိုင်းနိုင်ငံလုံးအတွက်ဖြစ်စီရမယ်။ဒါကဖွဲ့စည်းမှုနဲ့ပုံစံတွေအတွက်မှာဖြစ်ရမှာ။ဒါကြောင့်ဒီအောင်မြင်မှုဟာတိုင်းနိုင်ငံလုံးအတွက်ဖြစ်စီရမယ်။ဒါကဖွဲ့စည်းမှုနဲ့ပုံစံတွေအတွက်မှာဖြစ်ရမှာ။ဒါကြောင့်ဒီအောင်မြင်မှုဟာတိုင်းနိုင်ငံလုံးအတွက်ဖြစ်စီရမယ်။ဒါကဖွဲ့စည်းမှုနဲ့ပုံစံတွေအတွက်မှာဖြစ်ရမှာ။ဒါကြောင့်
NLD ကအခုခံမှန်းထားတဲ့မဲအနိုင်ရှင်ရဆိုရင်တော့ NLD အနေနဲ့အစိုးရဖွဲ့နိုင်တဲ့အလားအလာရှိပါတယ်။သူတို့အနေနဲ့အစိုးရဖွဲ့နိုင်လို့ရှိရင်မျိုးသားရင်ကြားစီအစိုးရတည်းရဖြစ်စီရမယ်လို့ဒေါက်တာစုကြည်ကတော့ပြောထားပါတယ်။ NLD ရုံးချုပ်ရှိမှာတော့သူ့ကိုထောက်ခံသူတွေဟာမနေ့ညနေပိုင်းကလိုပဲဒီကနေ့မနေ့ပိုင်းကလေးကစပြီးတော့စုဝေးအောင်ပွဲခံနေကြပါတယ်။ NLD ကိုထောက်ခံတဲ့လူလူအနေနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်မှာတည်တည်ငြိမ်ငြိမ်နဲ့ရင်ဆိုင်ကြဖို့ကိုလည်း NLD ပါတီကတိုက်တွန်းထားပါတယ်ခင်ဗျာ။
ကိုသားညူရန်ကုန်မြို့ကနေတရင်ပြပေးခဲ့ရပါရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေထုတ်ပြန်ထားလဲဆိုတာကိုလည်းတိကျကြည့်အောင်ပါ။တနင်္လာနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမားယွင်းတွေရှိခဲ့ပေမဲ့လို့အအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါရယ်။ရွေးကောက်ပွဲကနေဦးရလက်တချို့မှာတော့အထိကိုက်ထိုက်ခံသည့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရနေတာကိုလည်းတွေ့ကြရတာပါ။အကြောင်းဆုံးကိုတော့ကိုအောင်လူကပြောပြပါမယ်ရှင်။
မဲဆင်းနေမှာအမားယွင်းနေမဲယုံနေမှာပြဿနာတွေကြုံခဲ့ရပေမဲ့တနင်္ဂနွေလုံးအတိုင်းတန်မှာတော့ပြောပလာအောင်မများလာတာကြောင့်ရွေးကောက်ပွဲကအောင်မြင်မှုရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောဆိုခဲ့တာပါ။အယောင်ဆောင်မဲပေးတဲ့အမှု၄မှုမဲလက်မှတ်မှားပေးတာ14မှုမဲယုံမှုလက်မှတ်မပါတာ3မှုတရားမဝင်မဲဆွဲတာ12မှုတခြားမှု15မှုအပါအဝင်ရွေးကောက်ပွဲဆိုင်ရာပြစ်မှု48မှုသာရှိခဲ့တာကြောင့်ရွေးကောက်ပွဲအောင်မြင်မှုရတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောကြားသွားတာဖြစ်ပါတယ်
။နိုင်ငံလုံးမှာရှိတဲ့မဲယုံတွေနဲ့အချိုးကျတဲ့ကံကြတော့ ဖြစ်စင်မောင်းတို့များတို့ပါဖြစ်ဖြစ်ကိုရလို့မဲဥပထောင်းမှာဖြစ်စင်ဒီနေ့ရှိရဆိုတော့ဖြစ်ပါတယ်ဒါကြောင့်ဒါကြောင့်စကားလုံးနဲ့ဒီဒီကောက်ပွဲကဒီရင်ဒီကြမ်းနဲ့ဒီကောက်ပွဲဖြစ်တယ်ဒီရင်ဒီကြမ်းဆိုဒီကောက်ပွဲ
ကျင်းပနေခဲ့တဲ့ဆံကိုသိရမှာဖြစ်ပါတယ်။တနင်္လာနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲလွတ်လပ်မြတ်တမှုနဲ့ပတ်သက်လို့ပြည်ရင်းပြည်ပကစိုးရိမ်မကင်းဖြစ်နေချိန်မှာပဲဒီကနေ့ရွေးကောက်ပွဲရလဒ်တွေကိုစတင်ထုတ်ပြန်နေပါပြီ။ဒီကနေ့ညနေပိုင်းပထမဆုံးတော့မဲရလဒ်ကိုထုတ်ပြန်ရမှာတော့ရန်ကုန်တိုင်းအတွင်းက12မြို့နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအနိုင်ရခဲ့ကြောင်းလဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးကကြေညာခဲ့တာပါ။
အခုချိန်ကြီးကျွန်တော်တို့ဒီလိုတော့12မြို့နယ်မျိုးသားအတိုင်းဒေသကြီးအဓိကပြရပါတယ်ကျွန်တော်တို့ဝင်လာတဲ့ဒီနိုင်ချုပ်ရလဒ်တွေတော့ဆက်လက်ပြီးတံပတ်ထားတဲ့အခြေအနေမှာထုတ်ပြန်ပြီးတော့ပြောပါမယ်ဒေသလို့
NLD ပါတီတာဝန်ရှိသူတချို့ကတော့ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရလိမ့်မယ်လို့မျှော်လင့်နေကြတာပါရွေးကောက်ပွဲရလဒ်တချို့ကိုထုတ်ပြန်ကြေညာနေတဲ့ရန်ကုန်မြို့က NLD ပါတီရုံးချုပ်ကိုဒီကနေ့စောပိုင်းရောက်လာတဲ့ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတော့လူမှုအနေနဲ့အနိုင်ရှုံးကိုခံမနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအရေးမှပြောဆိုသွားခဲ့တာ
ပါအခုချိန်မှာဆိုရင်မဲရလဒ်တွေကိုတရားဝင်အတိမပြုတ်ရသေးပါဘူးဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိလဲဆိုတာကိုတော့သဘောပေါက်ကြပါလိမ့်မယ်လို့ကျွန်တော်တို့ချက်ပါတယ
်အနာရပြည်အောင်စစ်ချက်ခိုင်းရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုက္ခတာဦးထေးဦးကတော့ ERI တဲ့ဟင်းသားမျိုးနယ်ကမဲဆန္ဒနယ်မြေမှာရှုံးနိမ်သွားခဲ့တယ်လို့ပါတီထိပ်တန်းခေါင်းဆောင်နေရာကဖယ်ရှားခံခဲ့ရတဲ့သူရဦးရွှေမန်းကလည်းရှုံးနိမ်ခဲ့ပြီးဒီမဲဆန္ဒနယ်မြေတွေမှာ NLD ပါတီကသာအနိုင်ရခဲ့ကြောင်းလဲကနဦးရလဒ်တွေကိုကူကပ်ပြီးနိုင်ငံရေးပါတီတွေကပြောဆိုထားကြပါတယ်ခင်ဗျာ
ဒီဝေးမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9နာရီစာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9နာရီစာတိုးမြင့်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါ။ရွေးကောက်ပွဲဒီကော်မရှင်ကနေပြီးတော့ရွေးကောက်ပွဲရလဒ်တချို့ထုတ်ပြန်ကြေညာခဲ့တာတွေကိုကြားခဲ့ရပြီးတော့ဒီအခုတခါဒီရွေးကောက်ပွဲကနဦးရလဒ်အပေါ်မှာ NLD ထိပ်ပိုင်းခေါင်းဆောင်တို့ရဲ့ပြောဆိုချက်ကိုလည်းကြည့်အောင်ပါအစောပိုင်းရွေးကောက်ပွဲရလဒ်တွေအရတိုင်းနယ်ပြည်နယ်တဝန်းလုံးမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုနေရာတွေမှာအနိုင်ရနေတယ်လို့ NLD ထိပ်ပိုင်းခေါင်းဆောင်တို့ကပြောကြားလိုက်ပါတယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကျိုးတင်မဲပြဿနာအပါအဝင်မဲပေးခွင့်ဆုံးရှုံးမှုတွေနဲ့တခြားရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့လည်းဒီ NLD နဲ့အတူပဲဒီရွေးကောက်ပွဲလှည့်လာသူတွေကလည်းထောက်ပြပြောဆိုထားပါတယ်ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကအပြည့်စုံပြောပြပေးပါမယ်ရှင
်မဲယုံတွေကမဲရည်အတွက်ရလဒ်တွေနဲ့ပတ်သက်လို့လုံထုံးလုံနီးတွေကိုအနီးကပ်မှာပြောင်းလဲခဲ့တဲ့အတွက်အခက်အခဲတွေစိုးရိမ်မှုတွေရှိခဲ့ပေမဲ့ NLD အနေနဲ့နိုင်ငံတဝန်းလုံးကနေရာအများစုမှာအစောပိုင်းကထွက်လာတဲ့ရွေးကောက်ပွဲရလဒ်တွေအရအနိုင်ရနေတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်က VOE ကိုပြောပါတယ
်။ ERI တိုင်းအင်တာကြီးမကွေးတိုင်းစကိုင်းတိုင်းအဲ့ဒီနေရာတွေကညာနုံးပြည်ကြီးပါလောက်နိုင်တယ်။မန္တလေးတိုင်းမှာတော့၃နေရာလောက်ရှုံးတယ်။နေပြည်တော်မှာတော့တိတိငါးမြို့နယ်မှာတစ်မြို့နယ်ရှုံးပြီး၄မြို့နယ်ကျွန်တော်နိုင်တယ်။နောက်တစ်ခုကပဲခူးတိုင်းမှာတော့နေနေရာပဲရှုံးတယ်ကျွန်တော်လည်းကျွန်တော်မြို့နယ်အကုန်နိုင်တယ်ဆိုတော့ဒီတိုင်းပြည်ခွန်တိုင်းမှာကျွန်တော်90ရာခိုင်နှုန်းလောက်နိုင်တယ်ဆိုတော့ကျွန်တော်တွေ့လို့ရတယ်။ပြည်နယ်တွေမှာကြာတော့မွန်ပြည်နယ်ကလည်း90ရာခိုင်နှုန်းလောက်နိုင်တယ်။ကရင်ပြည်နယ်ကတော့စည်ရင်ပြည့်စုံမရတော့လေအခုသိရတာဆိုရင်90ရာခိုင်နှုန်းနိုင်နေတယ်။တရားပြည်နယ်ကလည်း9မြို့နယ်မှာ4မြို့နယ်စည်ရင်ကတိတိကျွန်တော်နိုင်တယ်။ကျန်တဲ့3မြို့နယ်ကတော့တချို့နိုင်ပြီးတချို့ရှုံးဖို့လာလာတော့ရှိတယ်။အဲကချင်မှာတော့65ရာခိုင်နှုန်းနိုင်တယ်တရေရပြီ။ရှမ်းကတော့နေရာသေးဘူး။ဒီခိုင်မှာတော့ကျွန်တော်25ရာခိုင်နှုန်းလောက်ပဲရတယ်။ဒီခိုင်ပါတီနိုင်နေပေါ့။အဲတော့တိုးပြရခုကြီးပေါ့မယ်ဆိုလို့ရှိရင်ကျွန်တော်တို့ရ စ်ဆက်ရရင်တော့ကြော်နိုင်တယ်လို့ကျွန်တော်ခန့်မှန်းလို့ရတယ်ပါခင်ဗျာ
တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲစင်းအမားရင်းတွေမဲယုံတွေမှာပြဿနာတွေကြုံခဲ့ရပြီးမြေတနိုင်ငံလုံးအတိုင်းအတာနဲ့ပြောပါလောက်အောင်မများခဲ့ဘူးလို့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပါရယ်မဲယုံတစ်ထောင်မှာဖြစ်စဉ်တစ်ချိန်ပဲရှိတယ်ဆိုတဲ့သဘောတွေ့ရပြီးရွေးကောက်ပွဲဟာအောင်မြင်မှုရှိခဲ့တယ်လို့သူကပြောပါရယ်ဒါပေမဲ့လည်းမဖြစ်သင့်တဲ့ရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့ဦးဝင်းထင်ကဆိုပါရယ
်ရွေးကောက်ပွဲဟာအောင်မြင်နေပြီးသွားတာတော့မှန်တယ်ဒါနဲ့ဒီကချော်ချော်မှုဖြစ်ချင်လို့ရှိရင်အထင်ကဖြစ်တဲ့ဟာလေးတွေကမဖြစ်တဲ့မဖြစ်တဲ့အထင်ကလေးတချို့ကလေးကတကယ်တကယ်ဖန်ရတဲ့အထင်ကလေးတွေရှိတယ်။ဥပမာဆိုတော့လာရှုမဖြစ်တဲ့ကိစ္စကျွန်တော်တို့ဖွဲ့ချုပ်ကဥထွေးချွေနဲ့ဒုရသမရဦးဆမောက်ခံကိစ္စမှာပူရှမဲတွေရောက်လာတယ်။အဲ့ဒီပူရှမဲတွေကသတ်မှတ်ထားတဲ့အချိန်ပုံဖဲနဲ့ရောက်လာတာ။သတ်မှတ်ထားတဲ့အချိန်ဆိုတာကဒီလိုဒီဒီရင်ပူရှမဲစိမနက်ခင်း6နာရီလေးမင်းဖွင့်ရတဲ့ရောက်ရမယ်။ဒီပါရောက်ရတဲ့ဟာဆိုလို့ရှိရင်ညနေရုံးပိတ်ထနဲ့ရောက်ရမယ်။အဲ့လိုမဟုတ်ဘူး။အဲ့တော့ကျွန်တော်တို့ကကန့်ွက်တယ်။ဒါဆိုစီကနေမြေရောင်ကန့်ွက်တယ်။ကန့်ွက်တဲ့အခါမှာအဲ့ဒီကော်မရှင်ကကန့်ွက်တော့လက်မခံပေးဆက်ရည်တယ်
။မဲယုံတွေမှာမဲစင်းရဲ့အရေးအတွက်ရှုပ်ထွေးမှုတွေဖြစ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုအများပြည်သူကတန်တရားရှိနေစေဖြစ်တယ်လို့မြမအရေးတုံသက်သူဦးစိန်ကျော်လိုင်းက VOE ကိုပြောပါတယ်။
ယူကော့ဘွဲကော်မရှင်ကိုလည်းလူရီယာတိတ်မယုံကြည်ဘူးဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ငကူနေကဥတီကြီးက30ရာနှုန်းမဲမဲစင်းမှန်ကမဲလို့ဟာလာအမှတ်ခံထားတာရှိတဲ့တွေ့အခုလည်းပဲ၄နာရီနောက်ပိုင်းဟာတချို့ဆိုရင်ညဘက်ကျမှရောက်လာတဲ့ဒီကျွန်တော်တို့ဟာလာကြိုတင်မဲစင်းတွေရှိတယ်။ဘယ်ရောက်လာမှလည်းမသိဘူး။ဘယ်ကအရေးအတွက်တွေမှလည်းမသိဘူး။အဲ့လိုမျိုးတွေဖြစ်တဲ့အခါမှာခုတ္တိအငင်းပွားနေတော့မှရှိပါတယ်။ဒီစာရီပေါ်မှာဒီယူကော့ဘွဲကော်မရှင်ကမှန်မှန်ကန်ကန်ဖြေရှင်းမှမလားဆိုတော့လည်းဘယ်သူမှအတိအကျမသိဘူး။ဒါကြောင့်မလို့လည်းလူတွေကစိုးရိမ်မှုတွေပိုးပြီးတော့ပြန့်နှံ့နေတာဖြစ်တယ်။
တီထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုနေ့စဉ်ထုတ်ပြန်သွားမှာဖြစ်ပြီးတနိုင်ငံလုံးရဲ့ရလဒ်အားလုံးကိုနှစ်ပတ်အတွင်းကြေညာမှာဖြစ်ပါတယ်။လက်ရှိတိုင်းဒေသဒေသနေဆွေနေဖျားတွေမှာရှိတဲ့မဲယုံတွေရဲ့ရလဒ်တွေကိုစောင့်နေရဆဲဖြစ်တယ်လို့လည်းတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကပြောထားပါတယ်ရှင်
။မဲအင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOE ကနေပြီးတော့ရွေးကောက်ပွဲကာလအထူးစီစဉ်ဖြစ်နေတဲ့ဒီ VOE ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကိုလည်းနိုင်ရွက်ကနေတနားရီထိတိုးချဲ့ပြီးတော့ထုတ်လင်းပေးနေပါဗျ။ရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတွေဆက်သွယ်မေးမြန်းချက်တွေကိုအတက်နိုင်ဆုံးကျမတို့နောက်ဆုံးအခြေအနေတွေကိုတင်ပြပေးနေပါဗျ။အခုကတော့ဒီမနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှဆွေးနွေးမယ့်အကြောင်းအရာကိုသောထရှင်တွေကိုကြိုတင်သိပေးပါရစေရှင်။
တော်ရရှိများခင်ဗျာဆယ်စုနှစ်တွေအတွင်းအလွတ်လပ်ဆုံးကျင်းပခဲ့တဲ့တွတ်တော်ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အနိုင်အရှုံးရလဒ်တွေကခိုင်မာတဲ့ဒီမိုကရေစီစနစ်တရက်ပေါ်ပေါက်လာဖို့အာမခံချက်ပေးနိုင်ပါပြီလားဆိုတာကိုမနက်ဖြန်အင်္ဂါနေ့ည VOA တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုဖြစ်ဖြစ်အတန်ဖိုင်ကိုဖြစ်ဖြစ်မိမိတို့ရဲ့တယ်လီဖုန်းနံပါတ်ကိုဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ
။သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတခါဒီရွေးကောက်ပွဲရလဒ်တီကနေပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ဘာတွေမျှော်လင့်ထားကြသလဲဆိုတာကိုလည်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံရဲ့အထွတ်အင်မတန်မှအရေးပါလာတဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးကျင်းပလို့ပြီးသွားချိန်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်မဲ့ဒီရွေးကောက်ပွဲမဲရလဒ်တွေနဲ့ပတ်သက်လို့ရလဒ်တချို့ကိုထုတ်ပြန်ထားပြီးဖြစ်ပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့ကြေညာမဲ့ရလဒ်တွေကိုတော့လူထုကရင်ခုန်စိတ်လှုပ်ရှားစွာနဲ့စောင့်ဆိုင်နေကြတာပါ။ရွေးကောက်ပွဲရလဒ်ကနေမဲဆန္ဒရှင်ပြည်သူတွေဘာတွေကိုမျှော်လင့်ထားကြသလဲဆိုတာကိုတော့ VOA သတင်းတောင်မမမြင့်ခိုင်ကရန်ကုန်ကနေပြီးတော့သတင်းပေးပို့ထားပါရရှင်
။မနေ့ကနိုဝင်ဘာ10ရက်နေ့2015ရွေးကောက်ပွဲပြီးမဲယုံအသီးသီးကထွက်ပေါ်လာတဲ့ရလဒ်တွေရတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နေရာတော်တော်များများမှာအနိုင်ရရှိထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲရလဒ်တွေကိုကြီးညာနေစေဖြစ်ပါတယ်။မဲဆန္ဒရှင်တွေအများစုကတော့သူတို့နှစ်သက်ရာဆန္ဒပြုခဲ့တဲ့ပါတီတွေအနေနဲ့2015ရွေးကောက်ပွဲမှာအောင်နိုင်ပြီးလက်ရှိလူနေမှုဘဝကိုအပြောင်းလဲလုပ်ပေးနိုင်ဖို့မျှော်လင့်ဆောင်စားနေကြပါတယ်။မဲယုံတွေစီညပိုင်းမှာမှရောက်လာတဲ့ကြိုတင်မဲတွေကြောင့်မဲရလက်ပြောင်းလဲသွားမှာကိုစိုးရိမ်မိသလိုကိုထောက်ခံအားပေးတဲ့ပါတီအနေနဲ့နိုင်ငံကိုအပြောင်းလဲလုပ်နိုင်တော့မယ်ဆိုတာယုံကြည်တယ်လို့ရင်မောင်းတူဦးဖြစ်တဲ့ကိုရင်သွေးကပြောပါတယ်။
ကျွန်တော်တို့ကတော့အများကြီးပဲမျှော်လင့်ထားတာပေါ့နော်ကျွန်တော်တို့ ဘယ်လိုပြောရမလဲဆိုအများကြီးပြောလဲပြင်မယ်ပြောလဲနိုင်မယ်လို့လည်းထင်တယ်လေ။ဒါကြောင့်ပညာရေးပိုင်းတွေရောဘာတွေရောအားလုံးပြောအများကြီးပြောလဲလာမယ်လို့ထင်လို့မျှော်လင့်ချက်နဲ့ပြေးတာ။အဲနည်းနည်းတော့စိုးရိမ်နေပုံမဲတွေနဲ့ညာဘက်ထိုက်တဲ့မဲတွေကတော့နည်းနည်းရှုပ်လို့အဲလိုမျိုးတော့နည်းနည်းတော့ရှိတယ်ပေါ့နော်စဉ်းစားပြီးစိုးရိမ်မိတာတခုတော့ရှိပါရဲ့
။စစ်တပ်မိသားစုဝင်တဦးဖြစ်တဲ့ဒေါ်ညွန့်ညွန့်ဝေကတော့သူ့အနေနဲ့ပြည်ခိုင်ဖြိုးပါတီကိုမဲထည့်ဖြစ်တာနဲ့ပတ်သက်လို့အခုလိုပြောပါတယ်
။အန်ဒီတော့တက်ကဆိုတော့ကြန့်ဖို့ပေါ့ကြံဖို့လို့လည်းများလေးတယ်ထုတ်ပြတယ်3နေရာလုံးမဲ့အတိုင်းထည့်လိုက်တယ်လက်တွေ့အကောင်နဲ့ပြုံးဖော်မှပဲပြည်သူတွေကယုံကြည်မှလေအခုကတော့ဟိုဘက်ကဟုတ်လို့ဒီဘက်ကဟုတ်လို့နိုးနေအဲ့လိုဖြစ်နေမှာဆိုလို့သိရမလားအေးဟိုတကယ်လို့ဟိုတက်တဲ့ဥစ္စာတက်တဲ့ဘယ်သူပဲနိုင်ဝါနိုင်တဲ့လူကဆောဆောအခုလိုပဲပေါ့နော်ဟိုဘယ်ဖြစ်နေတယ်ဆိုလဲနောက်ထပ်သူကထက်ရွေးအောင်ပါပဲဒီအန်ဂျီပြည်သူတွေကတော့ကိုစားဝင်နေရေးအတွက်ပဲပူတယ်ဒီလိုလူကြီးရဲ့ဘက်ပိုင်းတော့ကတော့တိတ်တော့ထဲမစင်စားကြပါဘူးဟိုအင်အားလိုတယ်ဆိုလို့ဒါတာဝန်ရင်းကသွားဖြည့်ရတာပေါ့
ပြည်ခိုင်ဖြိုးပါတီကိုမဲထည့်ခဲ့ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမနိုင်စေချင်တဲ့စိတ်မျိုးတော့မရှိဘူးလို့သူကပြောပါတယ
်တကယ်လို့အောင်ဆန်းစုကြည်ဘက်ကများမယ်ဆိုတော့သူနိုင်ပေါ့အောင်ကျန်ဘက်ကများမယ်ဆိုတော့ကိုယ်နိုင်ပေါ့ဟိုကိုယ့်ဘက်ကနိုင်ရင်ဆိုတဲ့ပုံစံမျိုးလည်းတည်ယူတာမရှိဘူးသူ့ဘက်ကမနိုင်ပါစေနဲ့ဆိုတဲ့စိတ်ထက်လည်းမရှိဘူးသူနိုင်ဝိုင်းသူအုပ်ချုပ်ပေါ့ဟုတ်တယ်မလားသမရတော့ဒီလိုပဲလုပ်ကြအောင်နိုင်ငံတိုးတက်ရေးပေါ့ဟုတ်တယ်မလားဘသူပဲဖြစ်ဖြစ်အန်ဒီတို့ကတော့ဟိုပြည်သူလူထုဖြစ်တဲ့အတွက်တက်ကပဲဖြစ်ဖြစ်ဟုတ်ပဲပဲအနေဒီပဲဖြစ်ဖြစ်အကောင်လုံးပြည်သူလူထုကလက်ခံ
ကိုမဲထည့်ခဲ့တဲ့ပါတီအနေနဲ့အစိုးရအဖွဲ့ဖွဲ့နိုင်လောက်တဲ့အထိနိုင်ရင်စီးပွားရေးလူမှုရေးပညာရေးနဲ့ပတ်သက်တဲ့စနစ်ကောင်းတွေထူထောင်ပေးစီခြင်းနဲ့လို့ကိုစရာလင်းကပြောပြပါတယ
်ဦးနာကျွန်တော်ပြောတဲ့၃ချက်ပါစီးပွားရေးကျန်းမာရေးပညာရေးအဲ့ဒီ၃ချက်ကိုတော့သူတို့ကောင်းအောင်တော့လုပ်ပေးပါသူပဲပြောချင်ပါတယ်စိုးရိမ်မှုကတော့မရှိဘူးခင်ဗျညာပုံစံတွေကိုကျွန်တော်တို့ကြည့်တဲ့နေရာတော့မရှိဘူးလုံးဝဟိုပါပေါ့နော်ပြပြတတရှိနေရပေါ့မှန်ကန်မှုလည်းရှိတယ်ဒီမဲပေါ်မှာအဲ့ပေါ့သဘောကျပါလေအားလုံ
းအငိမ့်သောအစိုးရဝန်ထမ်းတူဖြစ်တဲ့ဦးထေးမြင့်ကတော့အခြားပါတီတွေကိုမဲပေးရင်အမြင်ဆောင်မှာဆိုရင်တော့ပြည်ခိုင်ပြိုးပါတီကိုပဲမဲပေးခဲ့ပြီးနောက်၅နှစ်မှာပဲအစိုးရပဲတက်ပါစေအနိုင်အရှုံးကသူနဲ့မဆိုင်ဘူးလို့ပြောပါတယ
်တော့ကျွန်တော်ဝန်ထမ်းလုပ်ခဲ့တာပေါ့ကျွန်တော်ကြံ့ခိုင်ပဲပြီးထားတာပေါ့ဗျာဒါကျွန်တော်ဒီမျိုးစားပေးလို့ရှင်တဲ့ဒါဒီမျိုးထင်တယ်မှာဆိုလို့ကျွန်တော်ကအစိုးရဝန်ထမ်းဆိုတော့ကျွန်တော်ပင်စင်သားဆိုတော့ဆိုတော့ဝန်ထမ်းဘယ်ကျွန်တော်ကအဓိကထားပြရတယ်ကျွန်တော်ကတော့ဘာမှတော့မရှိဘူးသူတက်ချင်တဲ့ဥစ္စာတက်ပြီဘလူနိုင်တယ်ဘလူရှုံးတယ်ဆိုတော့ကျွန်တော်ကဆုံးပြလို့မရအောင်ကျွန်တော်ကိုယ်ဆန္ဒရှိတဲ့စားပဲကျွန်တော်ကပြီးတယ်လူမလည်းလာပြောလို့မရအောင်ကိုယ်ဆန္ဒရှိမှပြီးလို့ရတာပေါ့ကိုယ်ဆန္ဒမသူများဆန္ဒနဲ့အားဒါပြလိပါဆိုတော့ကျွန်တော်ကအဲ့လိုမလုပ်လို့မရအောင်ကိုယ်ဆန္ဒရှိတဲ့စားပဲကျွန်တော်ကပြီးတယ်ကိုယ်ဘောကောင်းရင်လည်းကောင်းမယ်ဆိုရင်ဆိုရင်ဒါပြောလို့မရအောင်ဒီနောက်မှအဖြစ်ပေါ်လာမှာတော့ပါဆိုတော့ပြလာခြင်းနဲ့တက်ချင်တဲ့လူကြီးတဲ့ကျွန်တော်တို့ဘောကောင်းဖို့ဝယ်ရည်ကြီးတယ်။ဒါကိုတင်ပြီးမှမကောင်းရတော့ဒါကတော့ကိုယ့်ရဲ့ကုသကံပေါ့။ဟာကိုလည်းမလဲပယ်ချရတာလည်းကောင်းရင်လည်းကောင်းသွားမှာပဲ
။ပြည်သူအများစုကတော့နောက်ဆုံးရွေးကောက်ပွဲကော်မရှင်ကကြီးညာမဲ့အတီးပြူရလက်ကိုစိတ်ဝင်တစားစောင့်ဆိုင်းနေကြပါတယ်။မဲဆင်းရလက်တွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအတီးပြူပြီးမှသာထုတ်ပြန်ဖို့ညွှန်ကြားထားတာနဲ့ပတ်သက်လို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲဆိုင်ရာနည်းဥပဒေကိုကျော်လွန်နေတယ်လို့ဆိုပြီးဆန္ဒမဲတွေကိုရေးတွက်ပြီးတာနဲ့ထုတ်ပြန်ကြေညာပေးဖို့တရားဝင်တောင်းဆိုထားတာလည်းရှိပါတယ
်။ဒါကတော့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ထရပေါ်လာမဲ့ရွေးကောက်ပွဲရလက်တွေကိုမဲဆန္ဒရှင်လူတွေကဘာတွေမျှော်လင့်နေကြသလဲဆိုတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေမမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။မကြာခင်မှာတော့ဒီအငင်းပွားစရာကြိုတင်မဲတွေကြောင့်မလို့ကန့်ကွက်မှုတွေရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေနဲ့အတူဒီကရင်ကယားမွန်ပြည်နယ်ဘက်ကမဲရေတွက်မှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုလည်းကျမတို့မကြာခင်မှာဆက်တိုက်ဆိုသလိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ VOA ကထုတ်လွှင့်တဲ့သတင်းတွေသတင်းဆောင်မတွေကိုကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဒီအတန်လွှင့်နေတဲ့အချိန်ထဲမှာပဲတိုက်ရိုက်နားဆင်နိုင်တယ်လို့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်လို့ရပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ရဲ့2015ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 kHz 1269လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ50 kHz 585နဲ့လိုင်းနက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲကာလအထူးအစီအစဉ်ဖြစ်တဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေတွေနဲ့တွေ့ဆုံမေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားမှာမို့ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မပေးနိုင်ဘူးဆိုတာကိုလည်းကြိုတင်သိပေးပါရစေ။မကြခင်မှာတော့ဒီအငင်းပွားစရာကြိုတင်မဲတွေကြောင့်မို့လို့ကန့်ကွက်မှုတွေရှိနေတဲ့ချမ်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးဖို့ရှိပါတယ်
။အမေအမေမပိတ်ခင်ရောက်ပါတယ်။ပြီးရတော့ဆူလိုက်ပြုံလိုက်ရောက်လာပါတယ်။အမှန်တော့တစ်ခုတည်းမဖြစ်တင်ဘူးတဖုံးတည်းမဖြစ်တင်ဘူးပေါ့လေ
။ဒါတော့ချမ်းပြည်နယ်လာရှုံမြို့မှာမဲယုံပိတ်ပြီးတော့မဲရီတွက်ချိန်ကြတော့မှရောက်လာတဲ့ဒီအငင်းပွားစရာကြိုတင်မဲပုံတွေနဲ့ပတ်သက်ပြီးတော့ဒီဆက်သွယ်မေးမြန်းထားတဲ့နောက်ဆုံးအခြေအနေကိုလည်းမကြခင်မှာတင်ဆက်ပေးပါမယ်။ဒီကရင်ကရားနဲ့မွန်ပြည်နယ်တွေဘက်ကမဲရလက်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းမကြခင်မှာစူးစီးတင်ပြပေးဦးမှာပါဒီလိုမျိုးဒီတင်ဆက်မှုတွေမတိုင်ခင်မှာတော့ဒီကနေ့ဒီမနေ့တုန်းကပဲငြင်းငြင်းချမ်းချမ်းပြီးသွားခဲ့တဲ့ဒီရွေးကောက်ပွဲနောက်ပိုင်းเนาะနောက်တစ်ရက်ဒီအခြေအနေရရပေါ်မှာဒီကျမတို့ဒီလွတ်တော်ကိုစလဲတအူးနဲ့တွေ့ဆုံမေးမြန်းမဲ့အစီအစဉ်ကိုအယူအရင်ဆုံးတင်ဆက်ပေးချင်ပါတယ်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအပြီးနောက်တစ်ရက်ပေါ့เนาะဒီရွေးကောက်ပွဲမဲရေတွက်မှုတွေကစလို့ဒီရွေးကောက်ပွဲအပေါ်ဒီနိုင်ငံကအတိုင်းဝဲရဲ့လက်ခံမှုတွေဘယ်လောက်တိရှိနိုင်မလဲဒီလိုမျိုးဒီအချိန်တွေရရပေါ်မှာတုံ့တက်ဖို့နာအတွက်ကျမတို့ဒီ1990ပြည့်နှစ်ဒီရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမဲဆန္ဒနယ်ကနေပြီးတော့ရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကိုလည်းကျမတို့ဒီအခုစတူဒီယိုထဲမှာဖိတ်ခေါ်ထားပါတယ်ဆရာဒေါက်တာတင့်ဆွေကျမတို့ဗီဒီယိုကိုဒီကုကလာပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ့ဆရာဒီကနေ့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့ပြောသွားတယ်ဆရာဒီမဲယုံ1000လောက်မှာတစ်ခုနှုံးလောက်နဲ့ပဲပြဿနာရှိတယ်တဲ့ဒါကြောင့်မို့လို့လေဒီရွေးကောက်ပွဲဟာအောင်မြင်တယ်ဆိုပြီးတော့သူကတော့နေပြည်တော်မှာပြောသွားပါတယ်ဆရာဒီရွေးကောက်ပွဲကော်မရှင်ရဲ့ပြောဆိုချက်ကလက်တွေ့အခြေအနေနဲ့ကန့်ညီမှုရှိတယ်လို့ဆရာအနေနဲ့ယူဆပါလားရှင
်အဲကျွန်တော်မြင်တာလို့ဗျာဥက္ကဋ္ဌဦးတင်အေးကဟိုရွေးကောက်ပွဲမတိုင်ခင်တော့လေ30ရာခိုင်နှုန်းလောက်ပဲသူမဲစင်းနေအမခံနိုင်မယ်လို့ပြောတယ်ခုတခါလဲ 3.9 ခိုင်နှုန်းဥပဲမတမာမှုတွေရှိတယ်လို့ပြောတော့ကျွန်တော်ကတော့သူကဏ္ဍပေါင်းဆက်ကိုဘယ်လိုလှုပ်ထားလဲတော့မသိအောင်ပြောရမှာပေါ့လေဘာကြောင့်လဲဆိုတော့မြင်နေရတာတွေကဟိုကျွန်တော်တို့ဟိုကျွန်တော်ကဟိုအပြင်မှာနေရပြီမလို့လူမှုရေးကွန်ရက်နဲ့က24နာရီလုံးလုံးဆက်သွယ်ရနေတော့ပြည်သူလူထုကစိုးရိမ်နေကြတယ်မဲပေးတဲ့လူတွေကလည်းစိုးရိမ်နေကြတယ်အဲသတင်းတွေမှာလည်းဒီမတမာမှုတို့စိုးရိမ်ကြောင်းကြမှုမသေးချာမှုတွေများနေတော့ကဥတည်ပြသလောက်တော့ဒီရွေးကောက်ပွဲကြီးကဟိုစင်လုံးကျောင်းလောက်ဤလောက်ဟိုကျင်းပသွားတယ်လို့တော့ကျွန်တော်ကသဘောမတူနိုင်ပါဘူးခင်ဗျ
โอเคဒီအခုဆိုရင်ဒီတိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်လဲကြိုတင်မဲတွေနဲ့ပတ်သက်ပြီးတော့ဒီမကြည်မနဲ့ပြောတဲ့အတန်တွေနောက်မဲယုံလှုပ်ထုံးလုံနေတွေမှာလဲနှီးလမ်းမကြတာတွေရှိရဆိုပြီးတော့ဝေဖန်မှုတွေလဲကန့်ကွက်တာတွေလဲတော်တော်များများကြားနေရပါတယ်အထူးသဖြင့်ဒီရှမ်းပြည်နယ်လာရှိုးဘက်မှာဆိုလို့ရှိရင်မဲယုံတွေပိတ်ပြီးတော့နောက်ဆုံးအချိန်ကြတော့မှဒီအငင်းပွားစရာပေါ့နော်မတင်ကားစရာကောင်းတဲ့မဲပုံတွေရောက်လာပြီးတော့ဒီကဒီမဲတွေကလည်းအများစုကပြည်သူ့ကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအတွက်မဲတွေဖြစ်နေတယ်ဆိုတာမျိုးကဒါတွေကမတင်ကားစရာဖြစ်တယ်ဆိုပြီးတော့အဲ့ဒီဒေတာမှာဝင်ရောက်ရှင်ပြိုင်နေကြတယ်ဥမာ NLD လို့ SNL လို့အဖွဲ့တွေကလည်းဒီပေါ်မှာကန့်ကွက်ပြောဆိုနေတာတွေကလည်းရှိနေပါတယ်ဆိုတော့ဒီတိုင်းသားဒေတာတွေမှာရွေးကောက်ပွဲကစနစ်တကျကျင်းပနိုင်ခဲ့တယ်လို့ရောဆရာပြောနိုင်ပါလား
ဟုတ်ကဲ့အာတည်ရတဲ့လို့သတင်းရဆိုရင်ဒီမတမာမှုလို့ပြောရမယ်အကိစ္စတွေကတိုင်းရင်းသားဒေတာတွေမှာရောမန္တလေးလိုမြို့ကြီးမှာရောဖြစ်တယ်ဆိုတော့အာဖြစ်စေခြင်းလို့တမင်တကာလှုပ်သလားဆိုတော့ဟိုတန်တရားတစ်ချက်ပေါ့လေနောက်ဒုတိယတစ်ချက်ကတော့မဲယုံမှုတွေဟာအစိုးရဝန်ထမ်းတွေကိုတာဝန်ပေးထားကြတယ်ရန်ကုန်လိုမန္တလေးလိုမြို့ကြီးတွေမုံရွာလိုမြို့ကြီးတွေမှာတောင်ကြည့်လို့ရှိရင်ဒီတာဝန်ကြတဲ့ဆရာဆရာမတွေဟာတချို့ဆိုမအိပ်မနေလှုပ်ကြတာရှိတယ်လို့တချို့ဆရာဆရာမတွေမဲယုံတာဝန်ရှိတဲ့အစိုးရဝန်ထမ်းတွေဟာဝိကြည်တန်းကြီးလှုပ်တဲ့ပုံကိုယ်တွေတွေ့တယ်လို့တခါတလေလဲဟိုအနာယူထားတဲ့ဘက်ကိုလိုက်ပြီးတော့လှုပ်တဲ့ဟိုကိုယ်စလဲတွေအဲမဲယုံမှုတွေလဲတွေ့တယ်ခင်ဗျအဲ့တော့မြို့ကြီးတွေမှာအဲ့လောက်ဖြစ်ရင်ကျွန်တော်တိုင်းရင်းသားဒေသတွေမှာလဲတိုင်းရင်းသားဒေသမှာသွားတဲ့စိုးရဝန်တန်းတွေကလှုပ်ကြရမှာဆိုတော့ကခုနတန်တရားနှစ်မျိုးပေါ့လေတစ်ချက်က
တမင်တကာပဲလှုပ်သလားနောက်တစ်ခုကဟလာဘီရိုကရေစီရန်ရရအာနေမှုရှိသလားဆိုတဲ့တန်တရားရှိတယ်ဘာပဲဖြစ်ဖြစ်တိုင်းရင်းသားဒေသတွေမှာရောပြည်တွင်းပြည်မဒေသတွေမှာပါဆိုနေဥပဒေဒီနဲ့မကိုက်ညီတာတွေကတော့ဖြစ်ခဲ့တယ်လို့ကျွန်တော်တို့ဥတည်ရေးကိုယ်တိုင်ဝန်ခံတဲ့နယ်လို့ယူဆပါတယ်ဟုတ်ကဲ့ဒီမနေ့တော့ငါရွေးကောက်ပွဲပြီးသွားပြီးတော့ ညနေပိုင်းအချိန်ထိပေါ့နော်တော်တော်များများတော့ပြည်သူတွေကအားရဝမ်းတာနဲ့ဒီရွေးကောက်ပွဲအပေါ်မှာဖြစ်ခဲ့တဲ့အတန်တွေထွက်ခဲ့တဲ့ဒါပေမဲ့လို့ညနေနှောင်းလာတာနဲ့ဒီရွေးကောက်ပွဲမဲရီတွက်ချိန်ပါတယ်ကြိုတင်မဲတွေပထမပဲရောက်လာတာအရင်တော့ကလည်းဒီလိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေကလည်းဒီလိုအချိန်တွေမျိုးတွေရှိခဲ့တယ်ဆိုတဲ့ခါကျတော့အဲ့ပေါ်မှာတန်တရားတွေကလည်းပို့ပြီးတော့ဖြစ di yuka boy gan ni biro nezo kune saya kai no lau tiu tuwa na yale melu mion ni thare su biro tuwa ro pio bare di yala ga deke be di phit la nai me chang chi la nau song che ni ma apyang le ri ro phit twa nai na myu chi nai la sia blu tong tat mi le
okay khmyar ho pio ara ne ne le ro so de de khmyar ana di ga tawon chi de pokko ri do aung san su ji ko ran yo pio ara ri chi lo shin no ala la ga ro ana ri ha apyat tat ko nai me lan chang ko twa ni de po le သို့တော်လည်းပဲကျွန်တော်တို့ပမာပြီမှာပမာပြီနိုင်ငံရေးဟာစစ်အုပ်ချုပ်ရေးစကြတဲ့ကအနာဂတ်ကိုကြိုပြောမရဘူးမနေ့ပြန်ဘာဖြစ်မလဲဆိုတာတော့မှဟိုမှန်းလို့မရတဲ့အနေထားနိုင်ငံရေးဝန်ကြီးကြီးကခုထိအဆုံးမသတ်သေးတော့ကကျွန်တော်တို့နောင်ရကိုးဆယ်တုံးမှာရကိုးဆယ်နေဖွဲ့ရမယ်လွတ်တော်ကလည်းဘယ်လိုလာမလို့ပြောဖို့တော့တော်တော်ကိုစိုးသေးတယ်လို့ယူဆပါတယ်သို့တော့ကျွန်တော်ဟိုမောမောပါမနဲ့ဟာလ ပိုကျော်အောင်ဆန်းပြောသလိုပေါ့လေပန်းတိုင်မရောက်ခင်တက်မထောင်သင့်သေးဘူးဒါကြောင့်ဟိုတရားဝင်ကြီးညာချက်တွေမလာခင်မှာတော့သတိဝရိယတွေရှိသင့်တယ်ရှိနေကြရမယ်တိုင်စရာရှိတာလဲကိုယ့်ဘက်ကတိုင်ရလိမ့်မယ်တစ်ချိန်တည်းမှာဟိုဘက်ကတော့ဟိုဘက်ကဆိုတာပေါ့လေဟိုအရှုံးတဲ့ဘက်ကနေပြီးတော့အနိုင်ရခြင်းလို့ဆိုပြီးတော့တိုင်တော်မှုတွေရှိလာနေတယ်1990တော့ကလည်းဖြစ်ခဲ့တာခင်ဗျအဲကျူတင်မဲကြတော့2010ကျမှတခုတည်းဖြစ်ပြီး2015မှတခါလာဖြစ်တယ်အဲ့တော့မနေ့ကတနေ့ကုန်ကြည့်လို့ရှိရင်မနေ့ခင်းလင်းရင်ပေါ့ကျွန်တော်တို့ဒေသမနေ့ခင်းပေါ့နော်ပမာပြေဆိုညပေါ့ရွေးမဲတွေရေးပြီးတဲ့အချိန်မှာလူလူက NLD ဘက်ကနိုင်လာတယ်ဆိုတော့ဝန်တာကြတယ်ဒါပေမဲ့မနေ့မိုးမလင်းခင်အဲဟိုတကောင်သူတို့တကောင်ရမှာတော့ဒီကျွတ်တင်မဲသတင်းတွေဝင်လာတော့ဟိုသူလူလူပြောသလိုပေါ့လေဟိုတကောင်ရစောရသခိုးဝင်လာသလိုဆိုအဲ့ဒီအဖြစ်မျိုးတွေကို2015မှာပဲထားသင့်ပြီလို့ယူဆတယ်ဒါကြောင့်ဒီအရေကိုလည်းရုပ်ောက်ပဲကော်မရှင်ကဟာလာကြံနေသေးတဲ့စိတ်ပိုင်းတွေမှာဟိုမှန်မှန်ကန်ကန်ဟိုပြုတ်ပြင်းနေတယ်မြကြီးနားမှာဖြစ်တယ်လို့မျိုးပေါ့လေမြကြီးနားမှာတော့ယူကောက်ဘက်ကွန်ဖြစ်ရင်ချိတ်ပိတ်သွားလို့ပြောတယ်ဒါမှကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဲ့လိုကောင်းတဲ့အလားအလာတွေပေးသင့်တယ်လို့ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအခုပြည်ရင်းပြည်ပါကလေးလာသူတချို့ကတော့ဒီရွေးကောက်ပွဲကငင်းငင်းချမ်းချမ်းကျင်းပနိုင်ခဲ့တယ်ဆိုပြီးတော့ပြောတာတွေရှိပါတယ်ဒီလိုမျိုးအ내အကျင်းဒီမဲဒီနဲ့ပတ်သက်တဲ့ယူတက်မှုအပိုင်းဟိုမတမာမှုတချို့ရှိရဆိုတာကလွဲရင်ပေါ့နော်ဆိုတော့ဒီရွေးကောက်ပွဲကသွေးထွက်သွန်ယူပြီးပြဿနာတွေကြီးကြီးမားမားမရှိတာတော့မှန်ပါတယ်ဆိုတော့ဆရာအနေနဲ့ဒီရွေးကောက်ပွဲကအောင်မြင်တယ်လို့ပြောနိုင်ပါသလား
ဟုတ်ကဲ့ကျွန်တော်အဲ့ဒါတော့လက်ခံပါတယ်ခင်ဗျဒါလက်ခံတဲ့အနေထားတရက်အထိကျင်းပနိုင်သွားတဲ့အချက်ကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗ
ျဟုတ်ကဲ့ဒီအခုပြီးခဲ့တဲ့ဒီရွေးကောက်ပွဲကနေပြီးတော့နိုင်ငံတကာအနေနဲ့ကရောဒီရွေးကောက်ပွဲရဲ့ရလက်ကိုလက်ခံလိမ့်မယ်လို့မျှော်လင့်လို့ရမလား
အဲဒါလည်းကျွန်တော်မျှော်လင့်ပါတယ်နိုင်ငံတကာဆိုတာကတော့သိတဲ့အတိုင်းများဟိုကျွန်တော်တို့ပြည်သူလူထုလို့ပြည်တွင်းအနေထားတွေလို့ဟိုမဟုတ်ဘူးသူကတန်ရေးတမန်ရေးဆက်ဆံရေးစီးပွားရေးဆက်ဆံရေးဟလာစီးဟိုစသဖြင့်ပေါ့လေနိုင်ငံရေးဆက်ဆံရေးတွေကြောင့်တော်တော်တန်တန်ယူကောက်ပွဲမတမာမှုတွေရှိလာတာတောင်မှသူ့ပြည်တွင်းဥပဒေအရတက်လာတဲ့အစိုးရဖြစ်သွားတဲ့ယူကောက်ပွဲပေါ့လေကျင်းပတဲ့ယူကောက်ပွဲကိုလက်ခံလေးရှိကြပါတယ်ဒါကြောင့်အခုတိုင်းပေါ့လေဒီနေ့အထိကျွန်တော်တို့တန်လွှတ်နေတဲ့အချိန်အထိသိတဲ့ကြားလဲရောက်တဲ့သတင်းအရတဲ့င်းနေအတိုင်းနာဆက်သွားမယ်ဆိုရင် NLD ကလည်းနိုင်တဲ့နိုင်မယ်နောက်တစ်ခါဟိုအနိုင်အရနဲတဲ့ပြီးခိုင်ပြိုးကလည်းအလူကြီးလူကောင်းဆန်းဆန်းအတိမတ်ပြုမယ်ယူကော့ဘယ်ကော်မရှင်ကလည်းဆက်ပြီးတော့ကြီးညာစားရှိတာတရားဝင်ဟလာခိုင်ခိုင်မာမာကြီးညာမယ်အလားတူပေါ့လေဟိုတမရောက်ကောင်ဝေဦးစီကျုပ်ကမိတ်ကပ်ပွဲမှာယူကော့ဘယ်မဲပေးရင်းမှာပြောသွားတယ်လို့အများပြည်သူကလက်ခံတဲ့ဟာကိုနောက်တစ်ခါတိုင်းပြည်ကိုကောင်းအောင်လုပ်နိုင်မယ်အဖွဲ့အစည်းဒီဘယ်သူမဆိုလက်ခံမယ်ဆိုတဲ့ဂရီစကားတွေတိုင်သွားလို့ရှင်တော့ကနိုင်ငံတကာကလည်းဒါဟိုဝမ်ပန်းတသာကြိုးဆိုကြမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာ ဒီအနေဒီကတော့အခုသူတို့ပြောသလိုခုနှစ်ဆယ်ရာခိုင်နှုံးလောက်သူတို့ကအနည်းဆုံးတော့အနိုင်ရမယ်ဆိုတာကိုသူတို့ကမျှော်လင့်တွက်ဆပြီးတော့ပြောနေတယ်ဆိုတော့ဒီအပေါ်မှာဒီ တပည့်ဆိုးဆိုးကပြောခဲ့တယ်လို့ပေါ့အခုကြိုတင်မဲ့ကိစ္စချင်းမဲကြလက်တရားတနိုင်ငံလုံးအတိုင်းတာနဲ့အခုချိန်မှာနောက်ဆုံးကထွက်မလာသေးပါဘူးတကယ်လို့ထွက်လာတဲ့အချိန်ကြလို့မြင်အပြောင်းလဲဖြစ်ခဲ့လို့ထင်ထားတယ်လို့မျိုးဒီ NLD ကအများကြီးနိုင်နေတယ်ဆိုတာကတချို့ကိစ္စတွေမှာတိတာတင်ရှားတဲ့နေရာတွေမှာရှိတယ်မှန်တယ်ပြောဆိုပေမဲ့လည်းနောက်ဆုံးချိန်မှာအပြောင်းလဲရအကြီးကျယ်ဖြစ်သွားခဲ့မယ်ဆိုရင်ဟောအနယ်ဒီဘက်ကနေပြီးတော့ဘာရီပြင်ဆင်လုပ်ဆောင်နိုင်မလဲဆရာ
အဲ့ဒါကလည်းပြောရတော့တော်တော်ခက်ပါတယ်တော်အောင်ဆန်းစုကြည်ကပြောသလိုပေါ့လေတခါနောက်ဆုံးမှာအဲ့ဒါလိုမဖြစ်ဖြစ်အောင်ကိုလိုရင်းနဲ့ရက်လက်ကိုဒီကြံတဲ့ရပ်ပိုင်းလေးမှာလွဲသွားမယ်ဆိုရင်တော့ပေါ့ဗျာဟိုကျွန်တော်တို့ဟိုသချင်းတပုတ်ထွေးရလို့ဟလာအောင်မြင်ခြင်းတူဘသူမျက်တည်လဲဆိုတဲ့သချင်းလို့ပေါ့ခင်ဗျာအာမြင်မျက်တဲ့ကိုယ်စလဲလောင်းနေပေါ်ထွန်းလာပါစေလို့ပဲကျွန်တော
ဒါကတော့ဒီ1990ပြည့်နှစ်ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမဲဆန္ဒနယ်ကနေပြီးတော့ရွေးပြောက်တင်မြှောက်ခံခဲ့ရတဲ့လွတ်တော်ကိုယ်စားလှယ်လောင်ဒေါက်တာတွင့်စီကိုကျွန်တော်တို့စတူဒီယိုမှာတွေ့ဆုံပြီးတော့မေးမြန်းခဲ့ရပါရှင်။ VUE ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အခုဒီငင်းပွားစရာကြိုတင်မဲတွေကြောင့်မို့လို့ကန့်ကွက်မှုအခြေအနေတွေရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခဲကိုပေးပို့လိုက်တဲ့ကြိုတင်မဲတွေနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ကဒီကနေ့ကန့်ကွက်ထားပါတယ်။ဒီလိုမျိုးကန့်ကွက်တာကတော့ကြိုတင်မဲရလက်တွေများလွန်းတာနဲ့ဒီမဲအားလုံးကပြည်ခိုင်ပြိုးပါတီတခုတည်းကိုပေးတာဟာတန်တရားဖြစ်เสียကြောင့်လို့ဆိုပြီးတော့ထုတ်ပြန်ထားပါတယ်။လာရှိုးမျိုးရဲ့ရွေးကောက်ပွဲရလက်အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းကြောင့်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရွေးကောက်ပွဲအပြီးမဲယုံပိတ်သိမ်းပြီးချိန်မဲရီတွေ့ရမှာအမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်နယ်လွှတ်တော်တွေမှာ NLD နဲ့ SNLD ပါတီတွေကမဲအသာစီးရရှိနေပြီးကြိုတင်မဲတွေကိုထက်သွင်းရေတွက်ချိန်မှာတော့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်အသီးသီးမှာမဲ2000ကျော်လောက်နဲ့အသာစီးရခဲ့တာဖြစ်ပါတယ်။ဒီအချိန်မှာ NLD နဲ့ SNLD ပါတီကကြိုတင်မဲနဲ့ပတ်သက်ပြီးကန့်ကွက်လိုက်တာပါ။ဘာကြောင့်ကန့်ကွက်ရသလဲဆိုတာကို NLD ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ်
။ကျွန်တော်ကန့်ကွက်တာကဒီကျွန်တော်မဲတွေကလူ4000ကိုပေါ့နော်။လူ4000ကိုထွက်ပြေးတယ်နော်။လူထွက်ပြေးတယ်ဟာ။ညာလို့အကြည့်တယ်လူ4000ဆိုတာတစ်ချက်နော်။နောက်တစ်ချက်ကဒီလိုထွက်ပြေးတဲ့မဲစနားချက်တဲ့လူဟာအမျိုးသားလွှတ်တော်မှာအားလုံးက 99% ကနော်။အဲ့ဒီရည်ပြည်ပဲဖြစ်တယ်။ဘာတခါဒီလူလွတ်တော်မှာကြတော့လေ 99% ကလည်း USDP ပဲဖြစ်နေတယ်။ဘာတခါဒီနယ်လွတ်တော်မှာလည်း USDP ကပဲထည့်ရမယ်ဖြစ်နေတယ်။ဆိုရင်ဒီလူတွေက USDP ကိုပဲတော့တမျိုးတည်းချက်မဲ့ခဲ့ခြင်းပြီးတော့ဆိုတူရဲ့ influence ကြောင့်လားသုံးဟုတ်သူတို့လက်နဲ့လောက်ရတာမှဟုတ်ရဲ့လားဆိုတာတန်ပြဖြစ်ပြမကောင်းဘူးလားဒါကျွန်တော်ပြောတာပါ
NLD နဲ့ SNLD ပါတီရဲ့ထုတ်ပြန်ချက်မှာတော့မဲစုစုပေါင်း 12,000 လောက်ရောက်ရှိလာကြောင်းဖော်ပြသလိုကျူတင်မဲတွေရောက်ရှိလာခြင်းဟာမဲယုံမပိတ်ခင်ဖြစ်တယ်လို့လည်းပြောပါတယ်။ SNLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်ဝမ်းလိုင်ခန်းကလည်းကျူတင်မဲတွေအခြေအနေကိုအခုလိုပြောပါတယ
်။မဲယုံမပိတ်ခင်ရောက်ပါတယ်။ပြီးရသူကစုလိုက်ပြုံလိုက်ရောက်လာပါတယ်။အမှန်တော့တစ်ခုတည်းမဖြစ်တင်ဘူးတော့တစ်ပုံးတည်းမဖြစ်တင်ဘူးပေါ့လေ။ရက်ခွက်နေမြေ၄-၅ခုဆိုစစ်တာလည်းရောက်လာတယ်။နောက်ပြီးတော့ကျွန်တော်တို့အဲ့ဒီရက်ခွက်တွေတောင်းမေးတယ်ပုံစံ15ထောက်ရမှာပေါ့လေ။မဲပေးတဲ့နေရာမှာနော်။အဲ့လိုရက်ခွက်ကော်မရှင်အတော်မြင်တော့မမြင်ဘူးပါဘူးခင်ဗျာတဲ့အဲ့လိုပြောတယ်ကျွန်တော်တို့အဲ့လို။အဲ့လိုတွေနဲ့ကျွန်တော်တို့ဆက်လက်တွေရှိပါတယ်။အဲ့ဒါကိုကျွန်တော်တို့ကသုလပိတရားမျှတာတဲ့ရက်ခွက်ပေါ်ဖြစ်စေချင်လို့ကျွန်တော်တို့ကဒီဟာကိုပူပေါင်းပြီးတော့ကျွန်တော်တို့တိုက်ချင်းဖြစ်ပါတယ်ပေါ့နော်။ဒါတွေကိုပပြအောင်လှုပ်ဆဲရှင်းနေဒါအင်မတန်မှအရေးကြီးတဲ့ချက်ပါတယ်ပေါ့နော်။
လာရှိုးမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတမောင်ရွှေကတော့ဒီကန့်ကွက်ချက်အပေါ်မှာအခုလိုပြောဆိုပါတယ
်ကျူတင်မဲက3846မဲလीအဲ1000ဆိုတာက3000ကျော်ဘူးသူက3နဲ့မြောက်လိုက်တာဟုတ်တော့3နဲ့တော့ကျူတင်မဲဆိုလို့ရှိရင်ကျွန်တော်မြို့နယ်ကော်မရှင်ရုံးကိုဓာတ်လိုက်ထုတ်ပါတယ်မြို့နယ်ကော်မရှင်ရုံးကဓာတ်လိုက်ထုတ်ပေးတယ်ပြီးတော့ကြတော့ဆန္ဒပြုပြီးရင်မြို့နယ်ကော်မရှင်ရုံးမှာဓာတ်လိုက်လာပြီးတော့အိတ်ကိုလုံးလုံးသွားပိတ်ပြီးတော့ကျွန်တော်တို့ပို့ရပါတယ်ကျူတင်မဲက
先看一眼到长门南家的，家里买一对奶酪，哎，还是肉棒米多，人家来家批发的。
拉小苗脸嘛，买三大新手术棒，这都是当老西边。老老在买一了新人类，标注你在批大招，没得潘老嘛，南乡谷今年来买肉来表白的。
哎，拉小苗脸要第一没今年的，那老嘛今年的没听。
拉小苗马路就得买那八代币，个前几年米几年，前几年当几年，第二几年来个苗人马嘞，年把木嘞批把你把嘞。
查罗，宁波在酒店买一家，预告不会压了一波钢管木的心理的，想必那边个钱那个公墓做个熟悉点比较比给他吧先。给你比那边个钱那个来得来几家呀？吧，他们嘛内子，给你比那个苗屋里苗马罗，是的呢，内家上这个上这点没有那个留言，这场没有公里八股，苗大的木鬼是一拍就安那里把这个难给比罗，苗屋里天那个得罪。被捕的酒店美丽家里没问你的嘛是一天蹲他的家比如一天嘛没有进入的家里心里吧张总说没一马的店家比方没事
苗里内在没有的库龙我过杂就比比内落到那库内苗大落到八位落到雷古龙我为了先变样嘛苗大 democracy 破旧家南亚他家苗大 democracy 破旧也苗大落到月切干过子来满为开阿苏吧的没有阿塞的有嘛东西国有阿罗，那亚他将苦路标吧嘞。
今年这年尾啊，我没有阿在地方去用了，阿在地方嘛，就那大伯比这个，这大哥啊，在地方去，在地方嘛，爱在地方修呢。就那现在我用女的嘛，都是国有来的，这地方人家地方修的不，在哪个工呢？
门卫看哈，阿三你搞着急，门把开也免批吧嘞。没有阿在地用那个，实在呢，那家上这少年没有那个肉，啥个那个，对门苗人他无所谓，蛮会看阿说话嘞。
就那个叫做嘞，没有过来个找他来着嘞，今年还叫那个地方小看他了，我啥的呀嘞，小看他来着，过来都那么多了，还没有过来呗，哎，啥的过来，小个路都差不多了嘞。
苗里看样那个，但因搭配弟弟家呢，酒店买的要是哪个呀嘛？车被他的没碰的人嘛，没的啊，司机车他都追下来说比，他碰没等也有个的，那一个你没等啊，过些几个来苦路表白的。
哦，明了哦，没的啊，我碰车啊你，我车里的包车的车，然后不如路是有加嘛的不咯？对啊，就是没人家，大家没阿的话，所以要找我，是没的，我不如怎么嘞？不管你车的没啦，都要留 CV 的没啦，所以大家都大部分人呢，阿龙地面的心里不。没有啊，我比对的比对的没有，就是啊，没的就是拍照片来了，我比对的没有不叫难。那个的，现在个我个在到的，的购买线的嘛的，我导演看妈妈拍下来的，知道吗？购买线有嘛了没？都来的还在播了，就是啊，比对啊，这个故事的喇嘛都啊，哎，发育就跑出来。
越搞不那个，没么太来呀的，对，没见没那骗你家的，鸟里没有干的呢。你呀，爹大弟弟干的，老来老家的，水表老的毛里干着。苗大 democracy 破旧个，你呀，阿多苗苗嘛，那也来得对。今天目的是你家的，手臂没有干的乌个是吧嘞？
啊不，你呀，俺那底下就掉在南瓜了，爸妈，咱们说购物。哎，俺牛排，你俺们吃不喝嘛？你牛排掉在南瓜了，你掉的。
大家着，人家干一破事的，苗表是你的。内在没有也，心里边撇巴的些。
他们嘛内在，跟人比那边个没有这么的那不得比，没一毛钱比不给他吧些。跟人比那比了，跟伢比那边个没有这么的不露西的嘞，虽然过来这样吧。跟伢比那专家没伢来追过了，那也专嘛比得今年多没路，比那预告不搞么些啊，表示来巴嘞。跟伢比那专预告不老眼神的苦了嘛。看看看，弟弟妈妈们洗个碗呢，酒店买那不得路了，那也偏心给伢来路，比那预告不搞么些啊，表巴嘞。格亚比呢，预告不搞么些，我实在比没等伊太个熟悉点边查话的些。
格亚比呢嘛，没被关系度，只等领导你爸妈孤单了，没被给的路。格亚比呢，预告不搞么些啊，表话的。格亚比呢，人啊，有呢，可能苦也，预告不也来追过。咱们那也追嘛，彼此今年多难买路嘞。格亚比呢，预告不搞么些耶，预告不也是五角三文噶，表话的。
听到话的外国，不如说嘞。巴黎的高楼嘛，那么土改那话嘞，偏西部比较改那话嘞，地貌都来的改嘛嘞。这种沙罗嘞，哎嘛，高改那边的嘛，北郊边的巴黎的嘛，那么土改，哎嘛，改改那话嘞。湖南石鼓改比话嘞，这种是今年我不改那嘞，今年我湖南石鼓要嘛嘞，都话哎嘛， လိုရတဲ့အရာသူ့ကိုဒေတာတွေထုတ်ပြီးတော့မှရုံးစာနဲ့ကျွန်တော်ညက်ထုတ်ပြီးကမ်းပါလေအနိုင်ဆုံးလေအားလုံးတော့ရေးချွတ်လို့မပြီးသေးဘူးကျွန်တော်စီကိုရောက်တဲ့ပုံစံ19လောက်တော့မှရေးချွတ်ပေါင်းနှုတ်မြောက်စားလုပ်နေတာပေါ့မယ်ဆဲလောက်တော့မယ်ဆဲကတချို့တဝက်တော့ရောက်နေပါလေ
ဟုတ်ကဲ့အဲ့တော့ဆရာဒီနေ့ကြားပြည်နေရနေပြီးတော့ဘယ်နှမျိုးနယ်လောက်များရလာထုတ်နိုင်မလဲရှင်ဆရာတို့
တပီးလို့ငယ်မဲဆန်းကလည်း3နယ်လောက်တော့ထုတ်ဖြစ်မယ်ထင်ပါတယ
်မဲပေးခဲ့တဲ့မနေ့ရွေးကောက်ပွဲနေ့ညပိုင်းမှာတော့ကျူတင်မဲတွေအများအပြားထက်ရောက်လာတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့အပေါ်ဖြည့်ရှင်းခဲ့ရတာကလွဲလို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြဿနာကြီးကြီးမားမားမရှိဘူးလို့လည်းရွေးကောက်ပွဲအရာရှိဦးကျော်စန်းဝင်းကပြောပါတယ်ကျူတင်မဲတွေကိုလည်းသက်ဆိုင်ရာမဲယုံတွေမှာစရင်ကတ်ထားပြီးဖြစ်တာကြောင့်မှန်ကန်မှုရှိမရှိစစ်ဆေးနိုင်ပါတယ်လို့လည်းဖြေရှင်းခဲ့ပါတယ
်ရှိပါတယ်ကျူတင်မဲအားလုံးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့သက်ဆိုင်ရာရဲယုံတွေမှာအမယုံနဲ့ယုံတွေမှာပဲအမကျူတင်မဲဟာလားတက်တက်တက်ဆိုရင်အပုံစံတွေကတ်ထားတယ်ဆက်စရင်တွေတက်တက်နှစ်ဆိုတော့သူ့စရင်တွေကတ်ထားတယ်နိုင်ငံသားလည်းတက်တက်တက်တုံးဆိုရင်လည်းသူ့ရဲ့စရင်တွေကတ်ထားပေးပါတယ်အဲဒါလေးနဲ့အဲ့ဒါဖွင့်ဖို့ဆက်တဲ့ချိန်မှာဒီဟာလေးကိုင်မကိုင်ဒါပုံနေပြန်တော့ရှိရောဒီတိုင်းအားလုံးကျွန်တော်တို့ဒီမဟုတ်ပါဘူးတမန်ကလုံးမှာရှိတဲ့ကွန်မရှင်ဖွဲ့ဝဲစင်းကဒီတိုင်းမဆောင်ရတာဖြစ်ပါတယ
်ကေအားပြည်နယ်တွင်ကရှားရွန်းနယ်ဘောလခဲမဲဆနနယ်တွေရဲ့အမျိုးသားလွှတ်တော်အမတ်လောင်းကြီးအဖြစ်တမရယုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့တတိပုဂ္ဂလကိုယ်စားလှယ်တွေအဖြစ်ဝင်ရောက်ရွေးခံခဲ့တာကြောင့်လည်းအများကအာရုံစိုက်နေကြပါတယ်လက်ရှိအနာရပြည်ထောင်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ထိတ်တန့်အကြီးအကဲတွေဖြစ်တဲ့ဦးအောင်မင်းကကြားပြည်နယ်မဲဆန္ဒနဲ့အမှတ်9ကနေဝင်ရောက်ရှင်ပြန်ပြီးပြည်ထောင်စုဝန်ကြီးဦးစိုးသိန်းကတော့ကြားပြည်နယ်မဲဆန္ဒနဲ့အမှတ်9ကနေဝင်ရောက်ရှင်ပြန်ခဲ့တာဖြစ်ပါတယ်။ကြားပြည်နယ်တွင်ကရွေးကောက်ပွဲရလဒ်တချို့ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီညမှာကြေညာမယ်လို့လည်းခန့်မှန်းရပါတယ်ရှင်။
ကြရပီနဲ့တွင်မဲရွေတွက်မှုတွေနဲ့ပတ်သက်လို့မတ်တင်ကီတိုင်းစူးစီးတင်ပြခဲ့တာပါ။မွန်ပြည်နယ်ဘက်ကလည်းအလဲပေးချင်ပါရယ်။မနေ့ကကျင်းပခဲ့တဲ့ပါတီစုံထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေ90ရာခိုင်နှုန်းအနိုင်ရခဲ့ပြီးတော့ဒေသခံမွန်ပါတီတွေကတော့၄ဦးသာအနိုင်ရခဲ့တယ်လို့ဆိုပါရယ်။ NLD အနေနဲ့အစိုးရဖွဲ့နိုင်ခဲ့ရင်ပါတီရဲ့မူပေါ်လစီအတိုင်းတိုင်းသားတွေရဲ့ဒန်းလူရေးနဲ့ဖက်ဒရယ်ဒီမိုကရေစီအတွက်ဆောင်ရွက်သွားမယ်လို့ပြောဆိုတာတွေရှိတယ်လို့တိုင်းသားပါတီတွေအနေနဲ့ကတော့တိုင်းသားတွေအချို့အတွက်လှုပ်ပေးနိုင်မှုအပေါ်မှာစောင့်ကြည့်သွားမယ်လို့ပြောဆိုကြပါတယ်။မူပြည်နယ်ဘက်ကအခြေအနေကိုတော့ VOA ထိုင်းချိန်ဆိုင်သတင်းတော်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။မဲဆင်းရလတ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတိပြုထုတ်ပြန်ခြင်းမရှိသေးပေမဲ့ပြည်နယ်တိုင်းလိုက်ရေးပူးရအဖြစ်ပေါ်ထွက်နေပြီဖြစ်ပါတယ်။မွန်ပြည်နယ်အတွင်းမှာတော့မြို့နယ်ဆယ်မြို့နယ်ကမဲဆင်းရက်လက်တွေကိုမွန်ပြည်နယ် NLD ခေါ်မျိုးရာဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌတောက်တာခင်းဆောင်ကအခုလို့ပြောပါတယ်
။ကျန်းကြီးကတော့ကျွန်တော်တို့ဒီဘက်၄မြို့နယ်မှာတက်ထူပြီးလင်းတထုံပေါင်းလွတ်တော်300လုံးမှာကျွန်တော်တို့နိုင်ရတယ်လို့သိထားတယ်။မွန်ပြည်နယ်နိုင်တယ်လို့ပြောတယ်။ဆောင်းတော့ပြည်နယ်ဆိုတော့တယောက်ရှုံးတယ်လို့ပြော။မြို့တော်တယောက်ရှုံးတယ်ပြောတယ်။ကမ္ဘာကြီးကတော့ကုန်တယ်။ဒီမှာကပြည်နယ်လွတ်တော်တယောက်နဲ့အမျိုးသားလွတ်တော်တယောက်ရှုံးတယ်ပြောတယ်။ပြည်နယ်လွတ်တော်တစ်ခုရှုံးတယ်လို့ပြောမှာ။
မွန်ပြည်နယ်ဒေသခံနိုင်ငံရေးပါတီတွေကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်စနေရနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်၃နေရအနိုင်ရရှိခဲ့တယ်လို့မွန်မျိုးသားပါတီရဲ့သွေးမှုတက်နိုင်စိုးမြင့်ကပြောပါတယ
်ဒီမနေ့သိရတဲ့သတင်းအရဗောဂျီလူနဲ့ဦးမှုတော်မျိုးနဲ့တူဦးကကျွန်တော်တို့မဲရဲ့ပေါ်စည်းမှာရှိနေတယ်ဗောညာအဲ့ဒါဖြစ်နိုင်ကြရများရတယ်ဗော
မွန်ပြည်နယ်ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့မြို့နယ်ဆယ်မြို့နယ်လုံးမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်၁၇နေရပြည်နယ်လွှတ်တော်ကိုယ်စားလှယ်၁၅နေရပြည်သူ့လွှတ်တော်ကိုယ်စားလှယ်၂၀နေရရာဂိုင်းနှုတ်အဖြစ်90ရာဂိုင်းနှုတ်အနိုင်ရရှိခဲ့တာဖြစ်ပါတယ်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ကြိုက်မြော်မျိုးမဲဆန္ဒနဲ့ဒီနယ်လွှတ်တော်အမှတ်နှစ်တနေရမှာတာအနိုင်ရရှိခဲ့ပြီးမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တဲ့အစိုးရဖွဲ့ဝင်ဝန်ကြီးအလုံးရှုံးနိမ့်ခဲ့ပါတယ်2020ရွေးကောက်ပွဲတွင်မွန်ပြည်နယ်မှာ73နေရာအနိုင်ရရှိခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ချောင်းဆောင်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်အမှတ်သစ်တနေရမှာတာအနိုင်ရရှိခဲ့ပါတယ်အခုလို NLD ပါတီအနေနဲ့တိုင်းနယ်ပြည်နယ်နှက်အနိုင်ရရှိခဲ့တာကြောင့်ပြည်နယ်ဆိုးရဖွဲ့နိုင်ရင်တိုင်းရင်းသားတွေကျိုးသွက်ပါလို့ဆောင်ပေးနိုင်မလဲဆိုတာကိုစောင့်ကြည့်သွားမယ်လို့မိုးမျိုးရပါတီရဲ့အသွင်မှုတက်နိုင်စိုးမြင့်ကပြောပါတယ
် NLD နဲ့ပတ်သက်ပြီးကျွန်တော်တို့မဲချတင်ဒီကပုဂ္ဂိုလ်ချင်းပြည်နယ်ကလည်းကျွန်တော်တို့ဆွေးနွေးခုပါတယ်ဒေါက်တာကြီးကလည်းပြောတယ်လို့ကောမှာသူတို့ပါတီကပြည်တော်စုချာရှိဖို့တိုင်းသားလို့စာတယ်ပေါ့ဗျာကျွန်တော်တို့ကတော့တိုင်းသားတွေကူစားပြုတဲ့တိုင်းသားပါတီတွေနောက်ပြီးတော့သူတို့ကလည်းပြောတယ်ကျွန်တော်တို့တိုင်းသားတွေနဲ့သူတို့အမေရပေးမှာပါညာပေါ့နော်တကယ်တော့ဖြစ်မလာပါဘူးဒီနေ့တိုင်းသားတွေအားလုံးမဝင်ကြရတာပဲအခုဒေါက်တာကြီးကပြောတော့တိုင်းသား NLD ဆီဇန်ပြန်ကျော်တဲ့ကားကျွန်တော်တို့ကတော့ပြောဖို့တော့တယ်ဘုံယုံကြည်ရမယ်ပေါ်ချော
တိုင်းဒေသနိုင်ငံရေးပါတီတွေအနေနဲ့ကတော့အန်အေဒီရဲ့တိုင်းဒေသနဲ့ပတ်သက်တဲ့တိကျတဲ့မူပေါ်လစီချမှတ်ထားတာမရှိသေးတဲ့အတွက်စိုးရိမ်မှုအနေငယ်ရှိနေပေမဲ့လည်းရှေ့ဆက်ပြောင်းလဲရေးလှုပ်ဆောင်မှုကိုကြိုးစားတယ်လို့နိုင်စိုးမြင့်ကပြောပါတယ်။အန်အေဒီအနေနဲ့ဆိုးရွားဖွဲ့နိုင်ခဲ့ရင်ပါတီရဲ့မူအရတိုင်းဒေသတွေရဲ့တန်းသူတွေနဲ့ဖက်ဒရယ်ဒီမိုကရေစီအတွက်ဆောင်ရွက်
လုံးမလို့တော့ပြောတာပဲနော်အဲ့ဒါတော့ကျွန်တော်တို့မူဆမှာပါပဲခိမ့်ရမရှိပါဘူးကျွန်တော်ကတော့အလုံးလုံးကိုကျွန်တော်တန်းသူရည်တွေဆက်ဆံမယ်လို့ပြောတာကနေ
မနေ့ကကျင်းပခဲ့တဲ့မွန်ပြည်နယ်ရွေးကောက်ပွဲအတွင်းမှာအေးအေးချမ်းချမ်းပြီးဆုံးခဲ့ပေမဲ့မြို့နယ်ဒေသတချို့မှာမဲပေးခွေလက်မှတ်အချိန်မီရောက်ရှိမလာတာမွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ဝင်ပြိုင်တဲ့မဲဆန္ဒနယ်မှာမဲပေးစည်းမပါရှိတဲ့ရွှေပြောင်းလုသမားတွေကိုရက်ကြီးအုပ်ချုပ်ရေးမှူးတွေကနေမဲပေးခိုင်းတဲ့ပုံမှာနိုင်ငံရေးပါတီတွေကကန့်ကွက်မှုတွေရှိခဲ့ပါတယ်။လက်ရှိအနေအထားအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တပြည်လုံးအတိုင်းအတာအရမဲရလက်ကောင်းတွေပေါ်ထွက်နေပြီးမဲဆန္ဒနယ်အားလုံးရဲ့68ရာခိုင်နှုန်းပြရရင်အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။2015ရွေးကောက်ပွဲရဲ့ရလဒ်ကိုတော့ဒီကနေ့ညနေပိုင်းကနေညအချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်2015နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွင်မဲယုံပေါင်း4000ကျော်မှကျင်းပခဲ့ကြပြီးဒီလိုကျင်းပရာမှာရွေးကောက်ပွဲဆိုင်ရာပြည်မှုများနဲ့ထူးခြားဖြစ်စဉ်48ခုဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာအယောင်ဆောင်မဲပေးခြင်း4ခုမဲလက်မှတ်မှားပေးခြင်း14ခုမဲယုံလက်မှတ်မပါတော့မဲပေးမှု3ခုတရားမဝင်မဲဆွေဆွေးယုံမှုဖြစ်စဉ်12ခုနဲ့တခြားဖြစ်စဉ်15ခုသာဖြစ်ပွားခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီကနေ့ညနေမှာမြန်မာရုပ်မြင်သံကြားကနေတရားဝင်ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒါကတော့မွန်ပြည်နယ်ဘက်ကရွေးကောက်ပွဲအပြီးဒီမဲရလာတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကို VOA ထိုင်းခြေစိုက်တဲ့နောက်ကိုနိုင်ကိုင်ကသတင်းပေးပို့ခဲ့တာပါရှင် VOA American တန်ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကိုည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်ကျမတို့ VOA ကထုတ်လွှင့်တဲ့ဒီသတင်းနဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကို internet website လေးစာဖြစ်တဲ့ bambies.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့အစာနဲ့လည်းဖတ်လို့ရပါတယ်ဒီညနေ 6:00 ကနေ 9:00 အထိထုတ်လွှင့်ပေးနေတဲ့ဒီရွေးကောက်ပွဲအထူးကာလဒီတိုးချက် night work တိုးချက်ပြီးတော့ 9:00 အထိထုတ်လွှင့်ပေးနေတဲ့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဒီအဲ့ဒီ internet ဆိုင်မျက်နှာမှာနှာစင်လို့ကြည့်ရှုလို့ရပါတယ်ရှင်မနေ့ဖြန်မနေ့ 6:00 ကနေ 9:00 အထိအစီအစဉ်တွေကိုတော့ line to meter 3240နဲ့4950တို့ကနေဖမ်းယူနှာစင်လို့ရပါတယ်အခုကတော့သတင်းကြေကျုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်
ဒီကနေ့ည9:00မှာရွေးကောက်ပွဲပြည်သူ့လွတ်တော်ကိုယ်စားလှယ်အနိုင်ရရလတ်တွေကိုကြေညာထုတ်ပြန်တာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအများစုအနိုင်ရရှိထားပါတယ်။ပဲခူးတိုင်းရွှေတောင်မြို့နယ် NLD ပါတီကိုယ်စားလှယ်တော်မြခွာညိုဦးမန္တလေးတိုင်းအမရပူရမြို့နယ်ဦးစောမြင့်ခေါ်ဦးအောင်စောမြင့် NLD ပါတီမတရားမြို့နယ်အတွက်ဦးစောမင်းလွင် NLD ပါတီစင်ကူးမြို့နယ်ဒေါက်တာဇော်ဝင်းမြင့် NLD ပါတီကြောက်ဆယ်မြို့နယ်ဒေါက်တာတင်အောင် NLD ပါတီမိထီလာမြို့နယ်ဒေါက်တာမောင်တင်ပြည်ထောင်စုကြန့်ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီမလိုင်မြို့နယ်ဦးလာထွန်းအောင် NLD ပါတီမင်္ဂလာတုံမြို့နယ်ဦးအောင်လိုင်ဝင်း NLD ပါတီတုံးကွာမြို့နယ်ဒေါ်စုစုလွင် NLD ပါတီဒလမြို့နယ်ဒေါက်တာစိန်လာအေး NLD ပါတီကြောက်တရားမြို့နယ်ဦးနေမြို့ထက် NLD ပါတီကြည်မနိုင်မြို့နယ်ဦးစော်ဝင်း NLD ပါတီလိုင်မြို့နယ်ဦးအောင်ကျော်ကျော်ဦး NLD ပါတီရှမ်းပြည်နယ်ဟိုပန်မြို့နယ်ဦးကျင်ဝမ်းဝဒီမိုကရက်တစ်ပါတီမန်ရမြို့နယ်စုမန်ရမြို့နယ်ဦးဆိုင်ဆမ်ပြည်တော်စုကြန့်ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီARR တိုင်းညောင်နှုံးမြို့နယ်ဦးအောင်လွင် NLD ပါတီတို့အနိုင်ရခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကည9:00မှာတရားဝင်ကြေညာတော့ပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်16နေရာကအနိုင်ရသူတွေကိုကြေညာရမှာ73ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်တွေဖြစ်ပြီးပြည်ထောင်စုကြန့်ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်2ဦးနဲ့ဝဒီမိုကရက်တစ်ပါတီက2ဦးတို့အနိုင်ရရှိတော့ပါတယ်ရှင်
။သတင်းကြေညာချက်ကိုနှမ်းလောင်ကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကယ်ဒူဘီယန်စကီဖြစ်ပါတယ်။ကျမကတော့ခင်ဗျူထွေပါရှင်။ VOA American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုည9:00ကနေ10:00အထိ line to meter 24 32 25 50နဲ့အစောပိုင်းညဝက်9:00ကနေ9:00ခွဲအထိကိုတော့ line meter 190ကနေအသံလွှင့်ခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမတို့နောက်ရက်တွေမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.